to the Voice of America in Burmese.
ကျေးဇူးတင်မင်္ဂလာဖြားဖြားနဲ့ပြည့်စုံနေမနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2020ခုနှစ် February 21ရက်တောက်ကြနေမနေ့ပဲအစီအစဉ်တွေကို American မြောင်းစု Washington DC မြို့တော်ကနေလိုင်းလိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပ
ါကျွန်တော်လည်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသစ်ရောသွားပြီမဲ့ဒီလောက်နဲ့ကျင်းနေမနေဖို့ကမ္ဘာ့ကျန်းမာရေးဘော် WHO ကြီးကအတည်ပြုပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေလို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့အော်စတြေးလျနိုင်ငံအဆက်ပြတ်ဖို့ Human Rights Watch ဘက်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့တို့ကြီးညာပြီးသွားမှာပါ
။ Okay ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်တာစိုးရိမ်မှုကြောင့်အာဆီယံနိုင်ငံတွေခီးသွွာလာခွင့်တားမြစ်တဲ့ကန့်သတ်ချက်ကိုပြန်လျှော့ပေးဖို့တရုတ်နိုင်ငံကြ ాయి ဝန်ကြီးကတိုက်တွန်းလိုက်ပါတယ်
疫情使中国与东盟国家之间的经济合作受到一定的阻碍。
拉乌နိုင်ငံမှာကျင်းပနေတဲ့တရုတ် ASEAN အရေးပေါ်ဆွေးနွေးပွဲမှာပြောကြားသွားတာဖြစ်ပါတယ်။သတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဘေကျင်းမြို့တော်မှာလည်းဒီ virus NDA နောက်ပိုင်းမှာဒေသခံတွေပထမဆုံးလမ်းပေါ်ကိုပြန်ထွက်လာကြတဲ့အကြောင်းနဲ့အာဖဂန်မှာညဉ့်ညိုင်းဆွေးနွေးပွဲအလားအလာဘယ်လိုရှိသလဲဆိုတာကိုလည်းပြောပြအောင်ပါပါ။အပတ်စဉ်ကဏ္ဍ၏အဖြစ်ဥအောင်ခင်မြမာရေးသွန်သက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံကနောက်ဆုံးထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသစ်ရောနေသွားတဲ့အတွက်အားတက်မိတဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ပိုးတိုက်ဖြတ်ရေးမှာကြိုးစားပန်းစားဆောင်ရွက်စရာတွေရှိနေစေဖြစ်တဲ့အကြောင်းလဲ WHO ကြီးကသတိပေးလိုက်တာပ
ါ The data from China continue to show a decline in new confirmed cases once again
we are going to ပြန်နေခင်းနေနေရအတည်ပြုနေတဲ့လူနာအသစ်ရောနေသွားတာတွေ့ရပါတယ်ဒါအားတက်စရာကောင်းမိမဲ့ဒီလောက်နဲ့ကျဉ်တ်နေလို့မရနိုင်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာတေဒရိုစ်အဒနောဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာသတင်းတောက်တွေကိုပြောဆိုသွားတာပါဗိုင်းရပ်စ်ပိုးကူးစက်ခံရသူလူနာအသစ်394ယောက်သာရှိကြောင်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကဘူရူနီမှာတည်ပြုလိုက်တဲ့အတွက်ဒီမီတန်ငယ်တရက်ထိကူးစက်သူ1949ယောက်ထိရှိနေရကနေတလအတွင်းမှာအနည်းဆုံးအထိရောသွားတာဖြစ်ပါတယ်။ဒီဆုံးသူနောက်ထပ်114ယောက်တိုးလာတဲ့အတွက်စုစုပေါင်း2118ယောက်ရှိခဲ့ပြီးကူးစက်သူလူနာစုစုပေါင်းကတော့9,556ယောက်ထိရှိနေတာပါ။ဒီနိုင်ငံပြည်ပမှာကူးစက်သူရေအတွက်နေပါတာတွေ့ရပေမဲ့စိတ်မချရသေးဘူးလို့လည်း WHO ကြီးကပြောဆိုထားပါတယ်။COVID-19 ရောဂါအတွက်တက်တလို့ WHO ကစီးဆင်းနှမျိုးကိုစမ်းသပ်နေပြီးသတင်းသုံးဖက်တွင်ကနဦးရလက်တွေသိရလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းလဲပြောဆိုခဲ့တာပါတရုတ်နိုင်ငံပြည်ပမှာတော့သေဆုံးသူ17ယောက်ထဲမှာနေရှိနေပြီးနောက်ဆုံးသေဆုံးသူတွေထဲမှာတော့တောင်ကိုရီးယားနိုင်ငံက2ဦး၊အီရန်နိုင်ငံက2ဦးနဲ့ဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတည်ထောင်ဆောင်ကြည့်စစ်ဆေးပြီးဒီသတင်းပတ်ထဲမှာပဲကမ်းပေါ်ဆင်းဝင်ပေးခဲ့တဲ့ Diamond Princess အပျော်စီးသမို့ဘော်ကတက်80ကျော်ရွယ်ခီးတဲ့စုံတွေလည်းပါဝင်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပထမဆုံးအကြိမ်ဖြစ်လူတဦးသေဆုံးသွားကြောင်းဂျာတာပရိနီကမီဒီယာတွေမှာဖော်ပြထားသလိုတိုင်းပြည်တွင်းရောဂါပိုးကူးစက်ခံရသူအရေအတွက်ဟာလည်းလွန်ခဲ့တဲ့နှစ်ရဲ့အတွင်းမှာ3ဆတိုးလာတယ်လို့ဆိုပါတယ်။ဘာကြောင့်သေဆုံးရလဲဆိုတဲ့အသေးစိတ်အချက်အလက်ကိုတော့စုံစမ်းစစ်ဆေးနေစေလို့တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကြောင့်တိုင်းပြည်စီးပွားရေးအထိနာနေတဲ့အချိန်မှာပဲအခုလိုသေဆုံးတဲ့သတင်းထွက်လာတာပါ။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဂျာတာပရိနီတရက်ထဲမှာတွင်53ဦးရှိခဲ့တာကြောင့်အခုအချိန်ထိဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်း104ယောက်ရှိသွားပြီဖြစ်ပါတယ်။ဒီရောဂါပိုးကူးစက်မှုအရှင်ဟာနောက်တစ်ဆင့်ကိုတိုးလာပြီဖြစ်ကြောင်းတောင်ကိုရီးယားအာဏာပိုင်ကသတိပေးပြောကြားလိုက်ပြီးဗိုင်းရပ်စ်စတင်တွေ့ရှိတဲ့တရုတ်နိုင်ငံနဲ့ဆက်ဆက်မှုမရှိတဲ့သူတွေကိုလည်းတောင်ကိုရီးယားနိုင်ငံအတွင်းမှာတွင်ကူးစက်မှုတွေဖြစ်ပေါ်နေတယ်လို့ဆိုပါတယ်။နမိုနီးယားအဆုတ်ရောင်ရောဂါနဲ့အလားတရန်တူတဲ့ဒီကိုရိုနာဗိုင်းရပ်စ်ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 လို့တရားဝင်အမည်ပေးထားပြီးဒီဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာဂျာတာပရိနီအထိအနည်းဆုံး2130ရှိနေပြီးရောဂါပိုးကူးစက်ခံရသူအရေအတွက်ကလည်း 9,600 နီးပါးရှိနေပြီဖြစ်ပါတယ
်။ဂျမနီနိုင်ငံဟာနော့မြို့မှာလူထိခိုက်သေဆုံးမှုတွေကြုံရတဲ့ပြစ်ခတ်မှုကိုကျူးလွန်သူဟာလူမျိုးရေးခွဲခြားတဲ့စိတ်နဲ့လက်ရာရင်းအစွမ်းအဝါတွေတူဖြစ်နိုင်ခြင်းရှိတဲ့လက္ခဏာအများပြားတွေ့ရတဲ့အကြောင်းဝန်ကြီးချုပ်အန်ကလာမာကဲကဂျာတာပရိနီမှာပဲပြောဆိုလိုက်ပါတယ်။လူမျိုးရေးခွဲခြားလို့စိတ် မုန်တီးစိတ်တွေဟာအစိတ်တော့ဖြစ်တယ်လို့ဂျာမနီနိုင်ငံရဲ့လူသံဝဲမှာဒီစိတ်ကြောင့်ရာဇဝမှုအများပြားနဲ့ကြုံရတဲ့အကြောင်းလဲပြောဆိုခဲ့တာပါ Frankfurt မြို့ရှိပဲအနော်မြို့ကဘားဆိုင်တစ်ခုမှာတနတ်သမားရဲ့ပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးအများပြားဒဏ်ရာရသွားတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်တန်ကြန်ရှိသူဟာအသက်43နှစ်အရွယ်အမျိုးသားတူဦးဖြစ်ပြီးနောက်ပိုင်းနေမှာမိခင်ဖြစ်သူနဲ့အတူသေဆုံးနေတာတွေ့ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်တနတ်သမားဟာတခြားအုပ်စုတစ်ခုနဲ့ပတ်သက်မှုရှိမရှိဆိုတာကိုလူညွန်ရအနာမနဲ့စုံစမ်းနေပေမဲ့နောက်ထပ်ဖမ်းဆီးဖို့ရှာဖွေနေတာမျိုးတော့မရှိတဲ့အကြောင်းလဲပြောဆိုထားတာပါတနတ်သမားအစွမ်းရောက်ဝါဒဗီဒီယိုတွေနဲ့တွေ့ထုံလုံးဆောင်မှုတွေကိုဖြန့်ချိခဲ့တာရှိပေမဲ့အခုကမှတော့ဒါတွေကိုဖယ်ရှားလိုက်ပြီဖြစ်တဲ့အကြောင်းလဲအမှုလိုက်ရရှိသူကပြောပါတယ်ပြစ်ခတ်မှုကျူးလွန်ခြင်းမှာတနတ်သမားအသုံးပြုခဲ့တဲ့ကားကိုကိုယ်တိုင်တွေ့ခဲ့သူတွေရဲ့ပြောကြားချက်အရလိုက်လံစုံစမ်းရကအင်ကိုချေရခန့်လိုက်နိုင်ခဲ့တာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါအညီချုပ်မခဲကတော့တပ်ဖြတ်မှုကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးအပြည့်အဝစုံစမ်းသမှာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်အတွက်ဝန်ထမ်းစရာနေတဲ့နေဖြစ်နေလဲပြောဆိုသွားပါတယ်
။တမနာဒေါ်နယ်ထရမ့်ရဲ့လူယုံတူဦးလည်းဖြစ် Republican Party အတွက်လှုပ်ဆောင်ပေးနေသူတူလည်းဖြစ်တဲ့ Roger Stone ကို2016ခုနှစ်အမေရိကန်တမနာရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့လွတ်တော်ကော်မတီကိုလိမ့်လဲထွက်ဆိုခဲ့မှုနဲ့ပြည်ထောင်စုတရားသူကြီးကဂျာတာပရင်းနေမှာထောင်ဒဏ်3နှစ်ခွဲပြစ်ဒဏ်ချမှတ်လိုက်ပါတယ်။တဟအစိုးရရှိနေတွေကသူ့အမှုအတွက်အနည်းဆုံးထောင်ဒဏ်9နှစ်ကနေ6နှစ်အထိကြာခံစေဖို့အကြံပြုတင်ပြခဲ့တာရဲ့ထက်ဝက်လောက်သာဖြစ်ပြီးဒီလိုအစိုးရရှိနေတွေရဲ့အကြံပြုချက်ကိုနိုင်ငံတော်ရှိနေချုပ်ဝီလျံဘားကပယ်ချလိုက်တာကြောင့်တရားစီရင်ရေးမှာနိုင်ငံရေးအရဝင်ရောက်ဆွတ်ဖက်မှုတွေပြုလုပ်ခဲ့တယ်ဆိုတော့ဆွတ်ဆွဲချက်နဲ့ဝီလျံဘားကိုပြစ်တင်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်ရောဂျာစတုန်းကိုအခုလိုစီရင်ရချလိုက်တာဟာတရားမျှတမှုမရှိကြောင်းဒါပေမဲ့သူ့အနေနဲ့မိတ်ဆွေတူဖြစ်တဲ့စတုန်းကိုလူငင်းချမ်းသာ권နဲ့လွတ်ပေးမဲ့အစားတရားစီရင်ရေးစနစ်လိုအပ်ချက်အတိုင်းဆောင်ရွက်တာကိုပဲလိုလားကြောင်းစီရင်ရချပြီးမကြခင်မှာပဲနေဗာဒါပြည်နယ်လတ်စဗီဂတ်စ်မှာကျင်းပတဲ့အခမ်းအနားမှာသမ္မတထရန့်ကပြောကြားလိုက်ပါတယ်ဒါပေမဲ့သူ့အမှုအတွက်ကြားနာစစ်ဆေးမှုအသစ်တွေပြန်လည်ပြုလုပ်ပေးရေးကိစ္စရပ်တွေအားလုံးမပြည့်စုံခင်အထိသူ့ဘော်အခုချမှတ်လိုက်တဲ့စီရင်ချက်ကို Roger Stone အနေနဲ့ကြားခံစရာမလိုကြောင်း Washington DC မြို့မှာရှိတဲ့ခရိုင်တရားသူကြီး Amy Berman Jackson ကပြောပါတယ်သူ့အမှုမှာဂျူရီအဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဟာသမ္မတ Trump နဲ့ပတ်သက်လို့ဘယ်လိုက်တဲ့အမြင်ရှိနေတာကြောင့် Roger Stone ရဲ့အမှုကိုပြန်လည်ကြားနာခွင့်ပြုသင့်တယ်လို့သူရှိနေတယ်ကပြောပါတယ်
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူခွေချိုးပေါမှုတွေကျွလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့ဩစတြေးလျနိုင်ငံအဆက်ပြတ်ဖို့နိုင်ငံတကာလူခွေလှုပ်ရှားမှုအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတမန်ကြီးအန်ဒရီဖော့ကနာအနေနဲ့ဇန်နဝါရီလ29ရက်နေ့တုန်းကကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာရိုဟင်ဂျာတွေပေါ်ကြီးလေးတဲ့လူခွေချိုးပေါမှုတွေအတွက်တာဝန်ရှိတဲ့စစ်ကောင်းဆောင်တယောက်ရဲ့လူရက်ကိုလစ်လျူရှူရရောက်တဲ့အကြောင်းကြာသပတေးကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါဆိုရတဲ့လူခွေချိုးပေါမှုတွေအတွက်စုံစမ်းစစ်ဆေးသင့်တဲ့လူတယောက်နဲ့အတူဓာတ်ပုံတွဲရပြီးလက်ဆောင်တွေအပြန်အလှန်လဲလှယ်မယ်စားဩစတြေးလျနိုင်ငံကအရေးယူတက်ခတ်တဲ့အကြောင်းလဲအခြားလူဖွဲ့ရဲ့ဩစတြေးလျနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအလင်းပီယာဆန်ကပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ထိတ်တန့်ကောင်းဆောင်တဲ့ဩစတြေးလျတမကြီးကိုပြီးခဲ့တဲ့လကနေပြည်တော်မှာတွေ့ဆုံစဉ်မှာတော့နှစ်နိုင်ငံနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကချမှတ်ထားတဲ့ဂျာပြစီမံချက်တွေနဲ့ပတ်သက်လို့တက်မတော်ဘက်ကဆောင်ရွက်နေရတယ်ကိုရှင်းပြခဲ့တဲ့အကြောင်းလဲကာဝေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်ရင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကလူမျိုးလုံးတပြတ်မှုဆိုင်ရာပရင်းငင်ကိုချိုးဖောက်ရရောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲခဲ့ပြီးတဲ့နောက်လူမျိုးလုံးတပြတ်ရောက်မဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာဆွေရကဆောင်ရွက်ဖို့ ICJ ကဂျာပြဆုံးဖြတ်ချက်ချမှတ်ထားတာပါရင်ဂျာဆိုတဲ့အတုံးတုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရတော့ရခိုင်ပြည်နယ်မှာလူမျိုးပြောင်းအောင်လုပ်တာမရှိကြောင်းပြောဆိုထားပေမဲ့ဆီယာစုံမှုမြောက်တဲ့လူရက်တချို့ရှိခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမယ်အကြောင်းလည်းပြောဆိုထားပါတယ
်မဲခေါင်မြစ်ကျော်အောက်ပိုင်းမှာအောက်ပိုင်းမှာရှိနေတဲ့အိန္ဒိယနိုင်ငံတွေကကာလာရှိကြမိုးခေါင်ရေရှားမှုနဲ့ကြုံနေရတာကိုကူညီတဲ့အနေနဲ့တရုတ်နိုင်ငံကသူ့ဆယ်တွေကနေမဲခေါင်မြစ်ထဲကိုရေတွေလွတ်ပင်းမယ်လို့ကြာတာပရင်းနေမှာပြောကြားလိုက်ပြီးအနာဂတ်မှာလည်းဇလဗေဒနဲ့ဆိုင်တဲ့နည်းပညာတွေကိုအကူအညီပေးသွားမယ်လို့ဆိုပါတယ် မဲခေါင်မြင့်ညာမှာရေအားလျက်စစ်ဆဲတိဆောက်ခြင်းအပြင်မြောက်ပိုင်းမှာရှိနေတဲ့နိုင်ငံ၅နိုင်ငံရဲ့စီးပွားရေးကိုရေရှည်ထိခိုက်မဲ့အပြင်တရုတ်နိုင်ငံပေါ်မိခိုအားထားရမှုတွေကြီးထွားလာနေတဲ့ဆိုတော့စီးပွားရေးစစ်တမ်းအသစ်ထွက်လာပြီးမှထိအဆိုရကအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာပါပြီးခဲ့တဲ့နှစ်အတွင်းမုတ်ခေါင်ရေရှားမှုဖြစ်ခဲ့တာကြောင့်မြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်နှံ့နာစေခဲ့ပါတယ်။အဲဒီလိုမိုးခေါင်ရေရှားဖြစ်ရတာနဲ့ဒေသရင်းဥရယာတိပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တာဟာတရုတ်တို့ကမဲခေါင်မြစ်အထက်ပိုင်းကလန်ကန်းမြစ်ပေါ်မှာရေအားလျက်စစ်ဆဲစစ်တခုတိဆောက်ခဲ့တာကြောင့်လို့ပြစ်တင်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကတော့အခုလိုမိုးခေါင်ရေရှားဖြစ်ရတာဟာမိုးမရွာတဲ့အတွက်ကြောင့်ဖြစ်ပြီးတရုတ်နိုင်ငံမှာလည်းအလားတူအဖြစ်မျိုးနဲ့ရင်ဆိုင်နေရကြောင်းပြောပါတယ်။လာအိုနိုင်ငံကလည်းမဲခေါင်မြစ်ပေါ်မှာဆဲတွေတိဆောက်နေတာမှာလွန်ခဲ့တဲ့၄လအတွင်းမဲခေါင်မြစ်အောက်ပိုင်းမှာဆဲအသစ်နှစ်ခုကိုဖွင့်လှစ်ခဲ့ပြီးမကြာခင်မှာလည်းလွန်ဖရာဘန်မြို့အနီးမှာနောက်ထပ်ဆဲအသစ်တစ်ခုထပ်မံတိဆောက်ဖို့ရှိနေပါတယ်
။ American ထောက်လိုင်း Agency ရဲ့ယာယီကြီးခဲ့ဖြစ်မကြာခင်တောင်အရင်မဲ့ဂျာမနီနိုင်ငံဆဲအသံမကြီးကသူ့အနေနဲ့ယာယီကိုလက်ခံလိုက်ပြီးမဲ့ကြာရှည်ထက်ဆက်မှာမဟုတ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။ယာယီတာဝန်ယူမဲ့အကြောင်းတမန်ကြီး Richard Greener ကကြာစာပြင်းနေမှာပဲ Twitter လူမှုကွန်ရက်ကနေအတည်ပြုလိုက်ပြီးမဲ့တခြားတယောက်ကိုအမြင်နဲ့တောင်းပေးဖို့သမရကမကြာခင်ကြီးညာမှာဖြစ်ကြောင်းလဲပြောဆိုလိုက်တာပါ။ထောက်လိုင်းသတင်းတွေပေါ်တုံ့တက်ချက်တွေနဲ့ပတ်သက်လို့သမရတော်နဲ့ထွက်တဲ့လူသိရှင်ကြားအခြေတင်ဖြစ်စရာတွေဇက်တ်ဂျုံရဲ့ပြည်နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းမှာပဲအမျိုးသားထောက်လိုင်းဌာနညွှန်ကြားရေးမှူး Dan Coats ယာရုကနှုတ်ထွက်သွားပြီးအမြင်နဲ့နေရာလက်လက်နေရာဖြစ်ပါတယ်။ဒါပေမဲ့လည်းအမြင်နဲ့တောင်းပေးမဲ့အစီအစဉ်နဲ့ပတ်သက်လို့အင်ဂျီရောဘက်ကတော့တစုံတရာပြောဆိုတာမရှိသေးပါဘူး။မလာ၁၂ရက်နေ့မှာယာရင်ညွှန်ကြားရေးမှူးတာဝန်တန်းကုံဆုံးမဲ့ကျူးဆက်မကွာရနေမှာတမချီခရနဲ့ကတောင်းဝင်ယူရမှာဖြစ်ပါတယ
်အမေရိကန်နဲ့တာလီဘန်တို့အကြအကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးဆိုင်ရာသဘောတူညီမှုရထားတဲ့ကာလအတွင်းတပ်ဖွဲ့တွေအနေနဲ့စစ်ရေးအရမာရင်ပစ်ခတ်မှုတွေကိုဟန်တားနိုင်မဲ့ဆက်သွယ်ရေးနီလန်တစ်ခုလည်းပါဝင်မယ်လို့အမေရိကန်အရာရှိတူးက VOA ကိုပြောပါတယ်အဲ့ဒီဆက်သွယ်နီလန်ဟာစစ်ရေးအရမာရင်တိုက်ခိုက်မှုတွေမဖြစ်ပေါ်အောင်အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကတစ်ဖက်ရုရှားနဲ့ Syria ဆိုတဲ့တပ်ဖွဲ့တွေကတစ်ဖက်နှစ်ဖက်နားလည်မှုရရှိနိုင်အောင်တိစောက်ထားတဲ့ဆက်သွယ်ရေးစနစ်နဲ့အလားတူတူတယ်လို့ဆိုပါတယ်။အာဖဂန်မှာအကြမ်းဖက်မှုရွှတ်ချရေးအမေရိကန်နဲ့တာလီဘန်တို့ရဲ့သဘောတူညီချက်ဟာလာမယ့်စနစ်နေ့မှာအသက်ဝင်ဖို့သဘောတူထားကြောင်းအစိုးရအရာရှိတွေက VOA ကိုပြောပါတယ်။ဒီသဘောတူညီထားတဲ့ကာလအတွင်းအမေရိကန်တပ်ဖွဲ့တွေလက်ရှိဆောင်ရွက်နေတဲ့မိမိကိုယ်ကာကွယ်ပိုင်ခွင့်အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်နောက်အာဖဂန်တပ်ဖွဲ့တွေကိုပေးနေတဲ့တင်နန်းနဲ့ CIA ဆိုင်ရာအကြံပေးလုပ်ငန်းစဉ်တွေကိုဆက်လက်လုပ်ကိုင်ခွင့်ရှိကြောင်းအစ်မင်းအမေရိကန်အရာရှိတဦးကလည်း VOA ကိုပြောပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံကသတင်းလှော်တွေကိုဇက်တိုက်စွတ်စွတ်လို့ထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှာဆိုးရိမ်မှုကြောင့်ခီးသွလာမှုကိုတန်းမြစ်တာအပါအဝင်ကန့်သက်ချက်တွေထုတ်ပြန်ထားတဲ့အာဆီယံနိုင်ငံတွေအနေနဲ့ကန့်သက်ချက်တွေကိုလျှော့ပေါ့ပြီးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့တရုတ်ထိပ်တန်းတန်တမန်တွေကတိုက်တွန်းလိုက်ပါတယ်ဗိုင်းရပ်စ်အန္တရာယ်အတွက်လိုအပ်တာထက်အဆိုးရိမ်မလွန်ကဲကြဖို့ကိုလည်းတရုတ်နိုင်ငံသားဝင်ကြီးကလာအိုမှာကျင်းပတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အထူးစည်းဝေးပွဲမှာပြောဆိုလိုက်တာပါအပြည့်စုံကိုတော့Writers နဲ့ AV သတင်းတွေပေါ်အခြေခံပြီးကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်မှုကြောင့်တရုတ်နိုင်ငံနဲ့ခီးသွွာလာမှုတွေကိုတားမြစ်တာတွေ၊လေရင်ခီးစင်တွေဖျက်ရတာတွေလို့ကန့်သက်ချက်တွေရှိနေချိန်မှာပဲအာဆီယံအသင်းဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့တရုတ်နိုင်ငံကကြိုးပမ်းနေတာပါ။စီးပွားချင်းပါတဲ့ကြာစာပြေးနေမှာပဲကူးစက်ခံရသူ35ယောက်ထက်မနည်းရှိနေတဲ့ထိုင်းနိုင်ငံကမလူအဖက်တရုတ်နိုင်ငံကိုခီးမသွားကြဖို့နဲ့ရောက်နေသူတွေကိုလည်းပြန်လာကြဖို့တိုက်တွန်းထားပြီးတရုတ်နိုင်ငံသွားမဲ့လေရင်ခီးစင်တွေကိုထပ်မံကန့်သတ်မဲ့သဘောထားမျိုးလည်းပြောဆိုထားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကတော့အစိုးရလွန်ခဲ့တာဗိုင်းရပ်စ်အန္တရာယ်ထက်ပိုကြောက်စရာကောင်းတဲ့အကြောင်းလာအိုနိုင်ငံဗီယက်ကျမ်းမြို့တော်ကတရုတ်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာသတိပေးသွားတာပါ။
疫情是中国与东盟国家之间的经济合作。
照底下个 virus 波嘞，不叫下讲的喽。用机构项目个学的淡薄些吧嘞。有个故事目个，第二年个西瓜一个提价讲提价那边咩？啊，简单嘞，也以老大批嘛吧。有个故事目讲，第二年个呢，阿西那个呢家西瓜一不往商业目里嘛嘞，提价讲提价那嘛嘞。他边咩嘞？提价目里个交乱那嘛批的喽。第二年个西瓜一下嘞，先后呢阿讲那的喽，看那伊嘞阿讲嘛嘞。ဒီအတွက်လည်းရေရှည်မှာအပေါင်းလက္ခဏာဆောင်တဲ့ကြိုတင်ခမ်းမချက်တွေမှာတော့ထိခိုက်မှာမဟုတ်ပါဘူး
။က ကျသာပင်းနေ့ထုတ်ပြန်ထားတဲ့ကိင္နန်းနေအရအာဆီယံစင်နိုင်ငံထဲမှာဗိုင်းရပ်စ်ပိုကူးစက်သူစင်ကာပူနိုင်ငံမှာ84ယောက်ထိုင်းနိုင်ငံမှာ35ယောက်မလေးရှားမှာ22ယောက်ဗီယက်နမ်မှာ16ယောက်ဖိလစ်ပိုင်မှာ3ယောက်ကမ္ဘောဒီးယားမှာ1ယောက်ရှိပါတယ်မြန်မာလာအိုအင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေကတော့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကူးစက်သူ80ယောက်နဲ့အရှေ့တောင်အာရှနိုင်ငံတွေထဲကူးစက်မှုအများဆုံးကြုံရတဲ့စင်ကာပူနိုင်ငံကတရုတ်ခီးသွားတွေကိုတားမြစ်ထားတဲ့အတွက်ရှော့ပေါ့ပေးဖို့လဲတရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်ဗိုင်းရပ်စ်အနေနဲ့ကြုံနေရပေမဲ့စီးပွားရေးအတွက်အခွင့်အလမ်းကောင်းတွေရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ
疫情在带来严峻挑战的同时，
要个故事木匠起码的辛苦木的呢，就阿边咩 ，CY 呢，龙岗的这个来上进了吧嘞。今年还说耶 ，ASEAN 呢，丢人家家，直接的 CY 不光上月耶，你等你来批吧嘞。伊来穿的古代洋鞋呢 ，Mobile 为百千十年呢，工作伊的嘛，不光上月木的阿刚昂路来嘛嘞。就这片 ，TK 木的就阿的眼山呢，拉萨龙岗的对，直接的 CY 嘛，阿德朗生命比过年白露来也吧嘞。
ဟူပေပြည်နယ်မြို့တော်ဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ဗိုင်းရပ်စ်ပိုးကြောင့်အခုအခါလူပေါင်း1000ကျော်သေဆုံးပြီးတောင်းနဲ့ချီကူးစက်နေပေမဲ့အများစုကတော့တရုတ်နိုင်ငံထဲမှာဖြစ်ပါတယ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်လက်တက်ရောက်ခဲ့တဲ့အစည်းအဝေးအတွင်းအခုအခါ COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အမိပေးထားတဲ့ရောဂါကြောင့်ထိခိုက်သေဆုံးမှုတွေကြုံနေရတဲ့အပေါ်မှာတော့အင်ရှင်လာအိုနိုင်ငံကနိုင်ငံခြားရေးဝန်ကြီးကဝမ်းနည်းစကားပြောဆိုသွားတာပါ
I would like to extend my heartfelt sympathy and condolences to the government and the people of China.
COVID-19 ရောဂါကြောင့်အသက်တွေဆုံးရှုံးကြရတဲ့အပေါ်စိတ်နှလုံးထိခိုက်မိကြောင်းတရုတ်ဆိုရနဲ့တရုတ်ပြည်သူတွေကိုပြောကြားလိုပါတယ်။တရုတ်ဆိုရရဲ့ဦးဆောင်နိုင်စွမ်းနဲ့တရုတ်ပြည်သူတွေရဲ့ခိုင်မာတဲ့ရည်တည်ချက်တွေကြောင့်စိန်ခေါ်မှုတွေကိုပြေဝါနဲ့ထိထိရောက်ရောက်ကျော်လွှားနိုင်မယ်လို့လည်းယုံကြည်ပါတယ်။
အာဆီယံခေါင်းဆောင်တွေကတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအသင်းဝင်နိုင်ငံတွေကြားမှာသာမကတရုတ်နိုင်ငံ WHO တို့ကပါအသိပေးနေတဲ့လုပ်ငန်းတွေကိုတိုးမြှင့်ဖို့သဘောတူထားကြတာပါဒီချိန်ထဲမှာပဲအာဆီယံနိုင်ငံတွေကိုဝင်ရောက်ရလမ်းကြောင်းတွေနေဆက်တွေမှာကျန်းမာရေးအတွက်ထိထိရောက်ရောက်စစ်ဆေးနိုင်မဲ့စံချိန်စံညွှန်းနဲ့ကန့်ညီတဲ့အစီအမံတွေပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေတာတွေကိုလည်းအထူးစီအဝတ်တက်ရောက်လာတဲ့အသင်းဝင်နိုင်ငံတွေကအလေးထားထောက်ပြသွားကြပါတယ်ခင်ဗျာ
အခုလိုမျိုးတရုတ်နိုင်ငံသားကြီးဝန်ကြီးကတရုတ်စီးပွားရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကိုတိုက်တွန်းနေချိန်မှာပဲဘေကျင်းမြို့တော်ကဒေသခံတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲကြည့်အောင်ပါကိုရိုနာဗိုင်းရပ်စ်ကြောင့်လူထောင်ချီသေဆုံးပြီးတောင်းနဲ့ချီရောဂါကူးစက်ခံရတဲ့တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်အနည်းငယ်ကျဆင်းလာသလိုနောက်ထပ်ကူးစက်ခံရသူအရေအတွက်ကလည်းလျော့လာတာကြောင့်ဘေကျင်းမြို့တော်ကပြည်သူတွေဟာတင်းကြပ်ထားတဲ့စည်းကမ်းတွေနဲ့အညီနေထိုင်ရင်လမ်းမတွေပေါ်ပြန်ပြီးထွက်ဆပြုလာပြီဖြစ်တဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ကမ္ဘာလက်ခီးသွားတွေနဲ့ရောမြို့ကန်တွေအလုလာလုသူတွေနဲ့ပါစီကားနေတတ်တဲ့တရုတ်နိုင်ငံရဲ့မြို့တော်ဘေကျင်းဟာကိုရိုနာဗိုင်းရပ်စ်ဖြစ်လာချိန်ကစလို့နေ့စဉ်လူတွေတည်ဆုံးလာပြီးနောက်ပိုင်းမှာအစိုးရကလည်းအသွာအလာကန့်သတ်ချက်တွေနဲ့တင်းကျပ်ခဲ့တာကြောင့်မြို့တော်ကြီးရဲ့လမ်းမတွေပေါ်မှာလူတွေ၆တွေ့သွားခဲ့ရတာကအခုတော့ပြန်ထွက်ဆပြုလာပါပြီ။ဘေကျင်းမြို့ကအလုပ်တွေမှာကျန်းမာရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေအတိုင်းလိုက်နာနေရတယ်လို့အင်ချမ်းမြေဝန်ဆောင်မှုလုပ်ငန်းဝန်ထမ်းဖြစ်သူဆောင်ရင်းကပြောပါတယ
်။就是每天上班之后先要测体温。
နေတိုင်းမဲ့ကျမအလုပ်ကိုရောက်တယ်ဆိုရတဲ့ပထမဆုံးကိုပူချိန်ကိုတိုင်းပါတယ်။ကျမတို့ကုမ္ပဏီကိုအပြင်ကနေလာပြီးတော့လဲပတ်သူတွေနဲ့မတွေ့အောင်အတက်နိုင်ဆုံးရှောက်ပါတယ်။ဒါတွေကအဓိကလုပ်ဖြစ်တာတွေပါ။အဲ့ဒီနောက်မှာတော့အချိန်ချာချာပြီးတော့ကိုယ်ပူချိန်ကိုပြန်တိုင်းပါတယ်ယောဂကူးစက်မှုရှိမရှိသိရအောင်လို့ပ
ါဗိုင်းရပ်စ်ကြောင့်ဒီရက်ပိုင်းတဲ့တည်ဆုံးသူအရေအတွက်ကြာဆင်းလာတာနောက်ထပ်ကူးစက်ခံရသူအရေအတွက်ပထမဆုံးအချိန်စတင်ရောနည်းလာတယ်လို့ကြာသာပရိနေကတရုတ်ကျန်းမာရေးတာဝန်ရှိသူတွေကကြေညာပါတယ်ဒါအစိုးရရဲ့ကူးစက်ယောဂထိန်းချုပ်ရေးဆိုင်ရာတင်းကျပ်တဲ့လုပ်ငန်းစဉ်တွေအလုပ်ဖြစ်နေတယ်ဆိုတာပြသရရောက်ကြောင်းလာအိုနိုင်ငံမှာလုပ်တဲ့အာဆီယံတရုတ်အရေးပေါ်စီဝေးပွဲမှာတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပြောသွားပါတယ်ဘေကျင်းမြို့တော်ကနေအိမ်အဆောက်အုံတွေမှာအဝင်အထွက်တွေအခုထိတင်းကျပ်ထားစေဖြစ်တယ်လို့မစ်ဆွန်ကဆိုပါတယ
်就是出入有登记然后要拿那种
ကျမနေတဲ့နေရာတဝိုက်မှာတော့ကိုနေတဲ့အဆောက်အုံမှာအဝင်အထွက်ကိုဆိုင်းထိုးရပါတယ်ဒီမှာတကယ်နေတယ်မနေဘူးဆိုတာကိုသက်သေပြဖို့အတွက်အဝင်အထွက်ကပ်ပြားကိုလည်းစောင့်ထားရပါတယ်အဲ့ဒီကရှိမှပဲအခက်အခဲမရှိဝင်ထွက်နိုင်မှာပါအခြေအနေတွေကတော့ပုံမှန်အတိုင်းပဲလို့ကျမတို့မြင်ပါတယ်
ဒီတော့တွင်တရုတ်အစိုးရကလည်းအသွာအလာကန့်သတ်မှုလုပ်ထားတာကြောင့်နေကလာပြီးအလုပ်လုပ်သူတွေအတွက်အခက်ကြုံနေရတယ်လို့အယောင်မြင့်တရင်ဝန်တန်းချန်ရင်မင်းကပြောပါတယ်
ဘယ်လိုဆိုရ回家然后回不去然后我在宾馆住了十几天嘛 ကျွန်တော်အိမ်ကိုတစ်ခေါက်ပြန်သွားဖို့ပါတယ်ဒီကိုပြန်ထွက်လာဖို့ကမလွယ်လပါဘူးဒါနဲ့ကျွန်တော်လည်းဘေကျင်းကဟိုတယ်တစ်ခုမှာပဲတဲခိုနေတာ10ရက်ကျော်မကရှိလာပါပြီဟိုတယ်ထဲမှာပဲနေနေရတာပြင်းဖို့သိပ်ကောင်းပါတယ်ကံကောင်းရင်တော့ဒီဘေကျင်းမှာမိတ်ဆွေတယောက်ရတော့အဖို့ရသွားပါတယ်ဒီမှာကဒီလောက်မတင်းကျပ်ဘူးလေ
အကယ်၍သာနေကိုပြန်သွားရင်မိသားစုကိုဒုက္ခပေးတယ်လို့ဖြစ်မှာလဲဆိုရတယ်လို့ချန်ရင်မင်းကဆိုပါတယ
်我们那边小区吧就是一回去吧就是所有的就是
နေကကျွန်တော်အိမ်ကိုပြန်သွားရင်တအိမ်လုံးစောင့်ကြည့်မှုအောင်မှာရှိနေမှာပါကျွန်တော်မိသားစုတစ်ခုလုံးကိုဒုက္ခမပေးချင်ပါဘူးဒါကြောင့်အဓိကဟိုတယ်မှာပဲကျွန်တော်ငားနေရပါတယ်အခုချိန်မှာလိုအပ်ချက်တွေရှိနေသေးပေမဲ့မကြာခင်မှာလက်ရှိအခြေအနေကိုကြော်လွှားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တရုတ်နိုင်ငံဟာသူ့ပြည်သူတွေကိုသာဗိုင်းရပ်စ်အန္တရာယ်ကနေကာကွယ်နေရုံနဲ့မကဘဲတကမ္ဘာလုံးအတွက်ပါကာကွယ်ပေးနေတယ်လို့ဝန်ကြီးဝန်ကြီးကလာအိုမှာလုပ်တဲ့အာဆီယံစည်းဝေးပွဲမှာပြောသွားပါတယ်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံထဲမှာတင်သေဆုံးသူ 2,100 ကျော်နေပြီးရောဂါကူးစက်ခံရသူပေါင်းက 9,400 ကျော်ရှိနေပါတယ်။တရုတ်တင်သားမကအာဆီယံတဲကဖိလစ်ပိုင်ထိုင်းစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေမှာလည်း COVID-19 ဗိုင်းရပ်စ်ကူးစက်သူတွေရှိနေပါတယ်ခင်ဗျာ
။ VOA ရဲ့တောက်ကြံနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။သရရှင်နေကူနားဆင်နေရတာကတော့ VOA ရဲ့တောက်ကြံနေမနေ့အစီအစဉ်လေးဖြစ်ပါတယ်သရရှင်များခင်ဗျာငြိမ်းချမ်းရေးနဲ့ဒုက္ခတဲ့အရေးဟာတိုက်ရိုက်အချိုးကျပါရဲ့လားအာဖဂန်နစ္စတန်မှာငြိမ်းချမ်းရေးသဘောတူညီချက်ရဖို့ဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲတန်းနဲ့ချီတဲ့အာဖဂန်ဒုက္ခတွေရေးဟာလဲမျောလင်းချက်တွေရှိလာနေပါပြီပါကစ္စတန်နိုင်ငံမှာကျင်းပတဲ့ဒုက္ခတွေများညီလာခံမှာကုလသမဂ္ဂနဲ့အခြားတာဝန်ရှိသူတွေကငြိမ်းချမ်းရေးတစ်ခုတည်းကသာဒုက္ခတွေအားလုံးမူရင်းနိုင်ငံပြန်စီဖို့မလုံလောက်ဘူးလို့ပြောနေကြပါတယ်။အာယရှာတာဇင်းအစ္စလာမဘတ်မြို့ကပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ညံကတင်ပြပါပါ
။စစ်ပွဲတွေကြောင့်တန်းနဲ့ချီတဲ့ဒုက္ခတွေဟာပြီးခဲ့တဲ့နှစ်40အတွင်းအာဖဂန်ကနေထွက်ပြေးရတာပါ။ဒုက္ခတွေ95ရာခိုင်နှုန်းလောက်ကအိန္ဒိယချင်းတွေဖြစ်တဲ့အီရန်နဲ့ပါကစ္စတန်ကိုထွက်ပြေးခဲ့ကြတာပါ။အကြကြီးနေဖို့စိတ်ကူးမရှိပေမဲ့လည်းအခုချိန်မှာတော့အာဖဂန်ဒုက္ခသည်တတိယမျိုးဆက်အထိနိုင်ငံပြင်ပမှာကြီးပြင်းနေရပါတယ်။လက်ခံထားရတဲ့နိုင်ငံတွေကလည်းသူတို့ကိုခက်ခက်ခဲခဲထောက်ပံ့နေရပြီးနိုင်ငံတကာအကူအညီတွေကလည်းရှားပါပါတယ်။ပါကစ္စတန်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂ UNHCR ကိုယ်စားလှယ် Ravindri Manidiwala ကအခုလိုပြောပါတယ်။
Emergencies coming up. ကမ္ဘာတခြားနေရာတွေမှာလည်းအရေးပေါ်အခြေအနေတွေဖြစ်လာပါတယ်။ဒီဒေသအတွင်းမှာပဲရိုဟင်ဂျာလိုကိစ္စတွေပေါ်လာပြီးတော့အလူရှင်နိုင်ငံတွေနဲ့အစိုးရတွေကအရန်ကိုဆိုးရတဲ့အရေးပေါ်အခြေအနေတွေကိုအာယုံဆိုင်ကူညီရတဲ့အတွက်ကာလရှည်ကြာဖြစ်နေတဲ့ဒုက္ခသည်တွေကအကူအညီမရတာမျိုးဖြစ်တတ်ပါတယ်
။ American နဲ့ Taliban တွေဟာဒိုဟာမြို့တော်မှာငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ထိုးဖို့တော့နီးနေပါပြီ။အဲ့ဒီနောက်မှာတော့ Taliban တွေဟာတခြား Afghan ကကိုယ်စားလှယ်တွေနဲ့တရားဝင်ဆွေးနွေးကြမှာပါ။အလုံးအစင်ပြေရင်တော့ကာလတာရှည်ဖြစ်နေတဲ့ပရိပခ္ခတွေကိုအဆုံးသတ်သွားစေမှာဖြစ်ပြီးဒုက္ခသည်တွေအလုံးအိမ်ပြန်နိုင်တော့မှာပါ။အာဖဂန်ဆိုင်ရာအမေရိကန်ငြိမ်းချမ်းရေးကိုယ်စားလှယ်ဇမေခါလီဇိုက်ကအခုလိုပြောပါတယ
်။ I am cautiously optimistic that
တိုးတက်မှုရှိတယ်လို့ကျွန်တော်ကတော့သတိထားအကောင်းမြင်ပါတယ်။ဒါဟာအလွန်ရှုပ်ထွေးတဲ့ပြဿနာဆိုတာတန်တရားဖြစ်စရာမလိုပါဘူ
း။အာဖဂန်ဒုက္ခသည်တွေအများကြီးအိမ်ကိုနှစ်ခေါက်ပြန်ခဲ့ပူးပါတယ်။ဆိုဗီယက်ပြည်ထောင်စုပြိုကွဲတုန်းကတခါတာလီဘန်တွေကြာဆုံးတုန်းကတခါပါနှစ်ကြိမ်လုံးမြေပြင်ကအခြေအနေတွေကြောင့်သူတို့ရဲ့ဇာတိမြေကိုစွန့်ခွာခဲ့ရပါတယ်အောင်မြင်တဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်မှာစစ်ပွဲတွေအဆုံးသတ်ရုံနဲ့မကဘူးလို့ဒုက္ခသည်များဆိုင်ရာကုလကော်မရှင်နာမင်းကြီးဖီလစ်ပိုဂရန်ဒီကပြောပါတယ
် Immediately after peace if peace comes there needs to be massive investment
ညီငယ်ရေးရပြီးတာနဲ့ညီငယ်ရေးရခဲ့ရင်ပေါ့လေစီဝေးအခွန်လမ်းတွေအတွက်ယင်းနှိမ့်နံမှုအများကြီးလိုပါတယ်။အခြေခံအဆောက်အအုံတွေနဲ့တခြားဖွံ့ဖြိုးကဏ္ဍတွေပါလိုတာပါ။အ
ဲ့ဒီလိုယင်းနှိမ့်နံမှုတွေမရှိရင်တော့ဒုက္ခသည်တွေနဲ့အာဖဂန်နိုင်ငံရဲ့ကံကြမ္မာကတော့မရေမရာရှိနေအောင်မှာပါခင်ဗျာ
။အာဖဂန်နစ္စတန်ဒုက္ခသည်ရေးနဲ့ပတ်သက်လို့ကိုငင်းချန်းတင်ပြခဲ့တာပါ။အခုတခါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံသာနဲ့မမသင်းအောင်တို့ကတင်ပြမှာဖြစ်ပါတယ်။
မြန်မာစီးလင်ငါနှစ်နိုင်ငံဆက်ဆံမှုခိုင်မာရေးဆွဲခေါင်းစဉ်နဲ့နတ်သရှာဖရနန်ဒိုရဲ့ဆောင်မကို The Diplomat မှာဖတ်ရပါတယ်။မြန်မာနဲ့စီးလင်ငါတို့မှာလူငုံရေးဆိုရင်ဇာနဲ့အင်အားကြီးတွေရဲ့ပြိုင်ဆိုင်မှုကြားရပ်တည်နေရတဲ့အခြေအနေတွေပါတူညီမှုများစွာရှိရတယ်လို့ရေးထားတာဖြစ်ပါတယ်။စီးလင်ငါနဲ့မြန်မာတို့ဟာလေးရာစုကတည်းကဗုဒ္ဓသာသနာအခြေပြုအပြန်အလှန်ကုလူဆက်ဆံမှုတွေရှိခဲ့ကြပြီး အခုခေတ်သစ်မှာလည်းပဲသံတမန်ဆက်ဆံရေးကုသရန်ဝယ်ရေးယဉ်ကျေးမှုခီးသွားတာရေးလုပ်ငန်းစတာတွေနဲ့အပြန်အလှန်ဆက်ဆံရေးထူထောင်ထားရှိကြပါတယ်တဲ့။ဒါအပြင် BIMSTEC လို့ဒေတာရင်းအဖွဲ့အစည်းတွေမှာလည်းပဲနှစ်နိုင်ငံလုံးအတူတူပါဝင်နေကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာအခုခါအစင်းလာမဟုတ်ခဲ့တဲ့လုံခြုံရေးပြဿနာတွေသဘာဝဘေးဆိုးအန္တရာယ်တွေဒုက္ခသည်ဆိုင်ရာပြဿနာတွေတရားမဝင်လူဝင်မှုလူမောင်ခိုမှုနဲ့အစွန်းရောက်ဝါရဆရာတွေရင်ဆိုင်နေရပြီးသီရိလင်္ကာမှာလည်းအလားတူပြဿနာတွေရှိနေရဖြစ်ပါတယ်။ဒီပြဿနာတွေအပြင်နှစ်နိုင်ငံစလုံးဟာတရုတ်အမေရိကန်ပြည်ထောင်စုအိန္ဒိယရဲ့ဩဇာလွှမ်းမိုးရေးစက်ကွင်းမှာကြားရောက်နေရဆိုပြီးဒီနိုင်ငံကြီးသုံးခုရဲ့မြန်မာနိုင်ငံတွင်စင်ပြန်ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖော်ပြထားပါတယ်။အလားတူစွာပဲသီရိလင်္ကာနိုင်ငံမှာလည်းဒီနိုင်ငံသုံးနိုင်ငံရဲ့အပြိုင်အလှိုင်စိတ်ဝင်စားမှုရှိနေတယ်လို့ဖော်ပြပါတယ်။မြန်မာနဲ့သီရိလင်္ကာနိုင်ငံတို့ရဲ့စိတ်ကမ်းတွေကိုအဆုံးပြုပြီးတရုတ်နိုင်ငံဟာသူတို့နိုင်ငံကိုဝိုင်းဝန်းပိတ်ဆို့ဖို့လုပ်နေရဲကြိုးပမ်းနေတယ်လို့အိန္ဒိယဘက်ကမြင်ထားတာလည်းဖြစ်ပါတယ်တဲ့။နောက်ဆုံးအနေနဲ့တော့သီရိလင်္ကာနိုင်ငံဟာမြန်မာစီကအရေးတကြီးသင်ရမယ့်သင်ခန်းစာတစ်ခုလည်းရှိနေပါတယ်တဲ့။အဲ့ဒါကတော့ဘာလဲဆိုရင်စိုးရင်စရာမလိုပဲနိုင်ငံခြားအထောက်ပံ့တွေကိုအများဆုံးဘယ်လိုရယူနိုင်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။အကောင်းဆုံးနမူနာအဖြစ်ပြထားတာကတော့ပြဿနာတွေထူပြောနေတဲ့ရခိုင်ပြည်နယ်ထဲမှာအိန္ဒိယနိုင်ငံကလာပြီးကလဒန်စီမံကိန်းကိုလှုပ်ဆောင်နေတာကိုထောက်ပြထားပါတယ်။သီရိလင်္ကာနိုင်ငံမှာလည်းတမင်ကြားပျောက်ကြားတို့ကြီးစုခဲ့တဲ့ဂျက်ဖနာဒေတာတဝိုက်မှာပြန်လည်တည်ဆောင်ရေးလုပ်ငန်းတွေကိုအိန္ဒိယကအကူအညီပေးလာမယ်ဆိုရင်ဒီအတိုင်းလှုပ်ဆောင်လက်ခံသင့်တယ်လို့ရေးသားထားတာဖြစ်ပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဩစတြေးလျတန်မတ်ကြီးတို့တွေ့ဆုံခြင်းဆိုတဲ့ခေါင်းစဉ်နဲ့ဘန်ဒိုဟာဒီရေးသားထားတဲ့ The Guardian သတင်းစာပါဆောင်းပါးကိုကောက်နှုတ်တင်ပြပေးချင်ပါတယ်။မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ကြီး Adrian Faulkner ဟာဇန်နဝါရီ29ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့နေပြည်တော်ဘရင်တော်ရိပ်သာမှာတွေ့ဆုံခဲ့တာမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမြန်မာစစ်တပ်အရာရှိတွေကိုဩစတြေးလျမှာတင်နန်းပေးဖို့အကြောင်းဩစတြေးလျတန်မတ်ကြီးကိုပြောခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။လူစုလိုက်ပြုံလိုက်ကိုရရဲဆက်ဆက်တက်ဖြတ်မှုကျွလွန်နာမှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ဗိုလ်ချုပ်မှူးကြီးနဲ့တွေ့ဆုံဖို့ဩစတြေးလျရဲ့ဆုံးဖြတ်ချက်ကတကယ်တော့စွန့်စားရရောက်တယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကပြောကြောင်းကိုဆောင်းမရှင်ကကိုကားဖော်ပြပါတယ်။သူတို့နှုတ်တွေ့ဆုံနာမှာနှစ်နိုင်ငံစီရေးပူပေါင်းဆောင်ရွက်ဖို့တင်နန်းသားတွေကိုပုံမှန်စီလွတ်ဖို့နဲ့အင်ဒိုပစိဖိတ်ဒေသပထဝီနိုင်ငံကြီးနဲ့အရင်ကတည်းကတည်ရှိခဲ့တဲ့နှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်မှုစတာတွေကိုဆွေးနွေးခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်တန်ခတ်အရေးယူတဲ့ဥပဒေ Global Magnitsky Act အရဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအမေရိကန်ကတဦးချင်းတန်ခတ်ပိတ်ဆို့အရေးယူထားသလိုအမေရိကန်ကိုခရီးသွားလာခွင့်အမေရိကန်နိုင်ငံသားတွေနဲ့အကျိုးတူစီးပွားရေးပူးပေါင်းဆောင်ရွက်ခွင့်တို့ကိုလည်းပိတ်ပင်ထားတာပါ။ဩစတြေးလျအနေနဲ့အခုလိုဆိုးဆိုးဝါးဝါးလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့မြန်မာစစ်တပ်နဲ့ဆက်ဆံတာကိုရှောင်ရှားတင်တယ်လို့လူခွင့်ရေးဆောင်ကြီးဖွဲ HRW Australia Director Elin Pearson ဆိုပါတယ်။အခုလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လက်ဆောင်ပစ္စည်းတွေအပြန်အလှန်လဲပြီးတော့ဓာတ်ပုံရိုက်ရမှာမဟုတ်ဘဲနဲ့ဩစတြေးလျကသူ့ကိုဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ရမှာလို့ဆောင်းမရှင်ကထောက်ပြပါတယ်။အခုလိုလှုပ်လိုက်တာကမြန်မာစစ်တပ်ရဲ့ကျူးလွန်တာတွေဟာဘာမှအရေးမကြီးသေးအောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့လုပ်ရက်တွေဟာမျှတမှုရှိသေးအောင်နိုင်ငံတကာပုံရိပ်မှာပြသကွင်းပေးလိုက်ရရောက်တယ်လို့ HRW Director Elin Pearson ဩစတြေးလျနိုင်ငံသားရေးဝန်ကြီး Marie Spence ကိုစာရေးသားခဲ့တယ်လို့ဆောင်းမမှရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။
ကမ္ဘာမီဒီယာတွေကမြန်မာပြည်ဆိုင်ရာအကြောင်းတွေကိုတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့လက်နက်ကိုင်ပဋိပက္ခအကြကမြမအစည်းအဝေးအသွင်ကူပြောင်းမှုအရေးပြချင်းရဲ့ဆိုဂျိုစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9439လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190 kHz 1505တို့ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်တွင်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့ဒီမှာလည်းတက်ရှိရတော့တက်စပက်အပြန်လာဒီတက်ပွက်တွေကလည်းဝင်ချင်ပြီးမရက်သေးတာဖြစ်တဲ့အတွက်ကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့လုပ်ဖို့ခက်ခဲတဲ့အနေအထားပ
ါဒီနယ်ဝန်ကြီးဦးစိုးထက်ပြောကြားသွားတာပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါလက်နက်ကင်ပြည်ပကတွေကြားကစီးပွားရေးအသွင်ကူးပြောင်းလာပုံအကြောင်းရေးသားထားတဲ့ကမ္ဘာပံအုပ်စုရဲ့အစီရင်ခံစာကိုဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ
်။အနည်း90ကျော်အာဏာရှင်စနစ်ကြီးစိုးခဲ့တဲ့နိုင်ငံကိုအသွင်ကူးပြောင်းဖို့ကြိုးစားလာတာ10နှစ်နီးပါးရှိပြီဖြစ်ပေမဲ့မျောလင့်တယ်လို့ဖြစ်မလာနိုင်သေးတာတွေ့ရပါတယ်။လက်နက်ကင်ပြည်ပကရှိနေတဲ့ကြားကစီးပွားရေးနိုင်ငံရေးနဲ့ငြိမ်းချမ်းရေးစတဲ့နေပယ်၃ခုမှာတပြိုင်တည်းအသွင်ကူးပြောင်းဖို့ရွေးကောက်ပွဲအစိုးရတွေကျင်းပကြပုံကိုသုံးသပ်ထားတဲ့ Economic Transition Amid Conflict ဆိုတဲ့152မျက်နှာအစီရင်ခံစာကိုကမ္ဘာပံအုပ်စုကမကြာမီကထုတ်ဝေထားပါတယ်။အစီရင်ခံစာမှာပါဝင်ရေးသားကြသူပညာရှင်58ဦးထဲမှာမြန်မာပညာရှင်9ဦးပါဝင်တာတွေ့ရပါတယ်။ရွေးကောက်ပွဲအစိုးရစနစ်စတင်ချင်းသုံးတဲ့2017ကစပြီးစီးပွားရေးဟာပြင်းပြနှုန်း900ရာခိုင်နှုန်းလောက်တိုးတက်လာတဲ့အတွက်လူနေမှုအဆင့်အတန်းတိုးတက်လာပြီးစည်ရဲနွမ်းပါသူဥယျာဉ်ကျဆင်းပါတယ်။နေပြည်တော်ကိုအစိုးရရွှေ့ပြောင်းတဲ့2005ခုနှစ်မှာမြန်မာပြည်သားတဝက်နီးပါးဟာစည်ရဲကြပြီးမဲ့2019ရောက်တဲ့အခါမှာစည်ရဲသားဥယျာဉ်ဟာ25ရာခိုင်နှုန်းသာရှိတော့တယ်လို့ဆိုပါတယ်။ပြောင်းနိုင်သုံးတဲ့အိမ်တော်စုဥယျာဉ်ဟာ2005မှာ90ရာခိုင်နှုန်းရှိရာက2019မှာ900ရာခိုင်နှုန်းသာရှိတော့တာမို့ရွေးကောက်ပွဲအစိုးရလက်ထက်မှာကောင်းမွန်လာတာတင်ရှားပါလေ
။ဒါပေမဲ့အလုံးအကျိုးခံစားရရည်နဲ့စည်ရဲမှုနေပါရေးစတာဒီမှာတော့မျောလင့်တယ်လို့ဖြစ်မလာသေးဘူးလို့ကမ္ဘာပံအုပ်စုကဆိုပါတယ်။ရွေးကောက်ပွဲအစိုးရခေတ်မှာစီးပွားရေးတိုးတက်လာတယ်ဆိုပေမဲ့ဒေသခံအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်တော့မြမအခြေအနေဟာအားရစရာမရှိဘူးလို့ဖော်ပြထားပါတယ်။တိုင်းပြည်တိုးတက်တဲ့နှုံးကိုလူဦးရေ40ရာခိုင်နှုံးဟာမှီအောင်မလိုက်နိုင်ပဲဖြစ်နေတာဟာထင်ရှားတဲ့မြန်မာနိုင်ငံရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်။စီးပွားရေးအသွင်ကူးပြောင်းနေစဉ်စင်းရဲချမ်းသာကွာဟမှုကြီးမားနေပါတယ်။အရင်အနည်းအတတ်ပညာနဲ့အသည့်အကျွမ်းရှိသူတွေဟာကြီးပွားချမ်းသာလာကြပါတယ်။ကျေးလက်ဒေသနဲ့ပြည်ပကဖြစ်ရာဒေသတွေကတော့မျိုးပြဒေတာကိုမမိနိုင်ပဲဖြစ်နေပါတယ် NLD အစိုးရလက်ထက်မှာအသွင်ကူးပြောင်းမှုအရှိန်ဟုန်ကျဆင်းလာပါတယ
်ဈေးအကောင်အကျများလွန်းတဲ့အတွက်အသေးစားအလတ်စားလုပ်ငန်းတွေစီးပွားရေးမှာပါဝင်နိုင်မှုနှေးကွေးနေပါတယ်အစိုးရစည်ရင်အရာ2017မှာမှတ်ပုံတင်တဲ့အသေးစားအလတ်စားလုပ်ငန်းပေါင်း3000ကျော်ရှိရာက2015မှာ6000နီးပါးရှိလာပါတယ်ဒါပေမဲ့ပုဂ္ဂလိကကဏ္ဍကိုနိုင်ငံခြားကုမ္ပဏီအပါအဝင်စီးပွားရေးကော်ပိုရေးရှင်းကြီးတွေကကြီးစိုးထားစေဖြစ်ပါလေ။အာဆီယံအသင်းဝင်ဖြစ်လာတာအနည်း20ကျော်လာပြီမဲ့ဒေသဆိုင်ရာဈေးကွက်မှာအဆက်အဆံနည်းတာကြောင့်ကမ္ဘာကုန်သွယ်ရေးမှာဝန်ဆက်မှုခက်ခဲနေပါသေး။ကမ္ဘာနဲ့ရင်ပေါင်တန်းနိုင်အောင်တီထွင်ကြံစည်နိုင်တဲ့လုပ်ငန်းဥယျာဉ်အလွန်နည်းပါသေး။စီးရဲမှုရောချရေးမှာအဓိကဖြစ်တဲ့စိုက်ပျိုးရေးကဏ္ဍဟာအပြည့်အဝဖွံ့ဖြိုးမှုအလားအလာနေပါနေတယ်လို့ဆိုပါတယ
်ကျေးလက်စင်ရဲသား90ရာခိုင်နှုန်းဟာစိုက်ပျိုးရေးမှာလုတ်ကင်နေကြပါတယ်စိုက်ပျိုးရေးမှာဝင်ငွေကောင်းရင်စင်ရဲမှုရော့ကျလာနိုင်ပါတယ်ပြည်ပမှာဈေးကွက်ပွင့်လာတာကိုကောင်းစွာတုံ့ပြန်နိုင်တာတွေ့ရပါတယ်ဒါပေမဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုအတွက် ရင်းနှီးမြှုပ်နှံဖို့အားနည်းနေတယ်လို့ဆိုပါတယ်။စိုက်ပျိုးရေးရဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့ဆေးမြောင်းစိုက်ပျိုးရေးပညာပေးနဲ့ဈေးကွက်ဝန်ဆောင်မှုဘက်မှအားနည်းနေပါတယ်။အခြေခံအဆောက်အအုံအရေးအသွေးနှိမ့်နေရင်ထုတ်လုပ်မှုကိုထိခိုက်လာတာမို့ဝင်ငွေလည်းနှေးပါလာနိုင်ပါတယ်။စီးပွားရေးတိုးတက်လာသလိုအခြေခံအဆောက်အအုံမှာရင်းနှီးမြှုပ်နှံမှုမတိုးပွားနိုင်ပဲဖြစ်နေပါတယ်။ဒီအခြေအနေဟာရေရှည်ဇက်တိုက်ဖွံ့ဖြိုးတိုးတက်နိုင်ရေးကိုအထောက်အကူမပြုနိုင်ဘူးလို့ဆိုပါတယ
်အနာဂတ်အတွက်လူသားရင်းမြစ်တိုးတက်အောင်ရင်းမြစ်မြုပ်နိုင်ရမှာလဲမလုံမလောက်ဖြစ်နေပါလေဒီနေ့ဝေးဖွားတဲ့ကလေးတွေအရွယ်ရောက်လာရင်48ရာခိုင်နှုန်းလောက်ကပဲကုန်ထုတ်နိုင်စွမ်းရှိနိုင်မယ်လို့ဆိုပါလေသဘာဝတရားဇာတ်ထုတ်ယူသုံးစွဲနေတာဟာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါလေပြန်လဲပြည့်ပြိုးလာမှာမဟုတ်တဲ့သဘာဝတရားဇာတ်ကိုလဝကြီးအုံနေတာလက်တဆုပ်စာလူတစုရဲ့အကျိုးစီးပွားကိုသာမြင့်တင်ရာရောက်ပြီးပြည်သူလူထုကိုအကျိုးမပြုနိုင်ဘူးလို့သုံးသပ်ထားပါလေ။ကျုပ်ရဲ့အသေးအပွင့်ကိုပြည်သူတွေခံစားနိုင်မှုလိုပါလေ။စင်စက်မပြဖွံ့ဖြိုးတိုးတက်မှုနဲ့အလုတ်အကိုင်ဖန်တီးပေးဖို့အတွက်စီးပွားရေးနဲ့ဗန္ဒာရေးကန္တာစီးပွားအုပ်ချုပ်မှုအားကောင်းအောင်လုပ်ဖို့လိုပါလေ။ငင်းညာရေးကိုအားပေးမြင့်တင်ဖို့နဲ့သားရဝါပြောမှုကိုမျှဝေနိုင်ဖို့အတွက်အားလုံးပါဝင်နိုင်တဲ့အဖွဲ့အစည်းတွေတည်ဆောက်နိုင်ဖို့လိုပါတယ်။တဘာဝကပေးတဲ့အဖို့ဓာအရင်အမြင့်တွေကိုရေရှည်တည်တတ်အောင်စီမံအောက်ချုပ်နိုင်မှသာရေရှည်မှတာယာဝါပြောစီမံဖြစ်ပါစေ။ဒီလိုကန္တဆုံအကောင့်တွေဖွင့်နိုင်ရေးအတွက်ခိုင်မာတဲ့အဖွဲ့အစည်းရှိဖို့လိုအပ်နေတာမို့အစိုးရအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရမယ်လို့ဆိုပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်စနေနေ့ည VO ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာအသိပေးချင်ပါတယ
်အခုလက်ရှိအောက်ဒီလိုင်းစာမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းတော်ဝင်ပေးခဲ့တာတိတ်မကြခင်ရက်ပိုင်းအတွင်း6နှစ်တင်ပြင်းပြတော့မှာဖြစ်ပါတယ်ဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအောက်ဒီလိုင်းစာမှုဘယ်လောက်အထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ဤကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုင်းရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်VOA ဖုန်းနံပါတ်က1239238255 4 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒါရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အေးအေးပြတ်ချင်းစိုးကြိုးဖြစ်ပုံဖြစ်နေအကြောင်းကိုတင်ပြထားပါတယ်။အေးအေးပြက်ချင်းစိုးကြိုးတွေဖြစ်လာရပုံကကိုရင်းအင်္ကာအဖွဲ့အစည်းစနစ်အသီးသီးလွဲကျော်သွားတာကြောင့်လူကျန်းမာရေးပညာရှင်တွေကရှင်းပြပါတယ်ဒီအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းဆွေးနွေးတင်ပြထားပါတယ
်โอเคစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာဒီကနေ့တစ်ပတ်ကဒီအေးပြက်ချင်းရဲ့စိုးကြိုးတွေအကြောင်းပြောရမှာကိုတွင်းအင်္ကာအဖွဲ့အစည်းစနစ်တွေတလွဲတချော်ဖြစ်ကုန်တာကြောင့်လို့ရေဘူးရတော့ပြောခဲ့တာမို့ဒီတစ်ခေါက်တော့ဆရာရေဒီလွဲချော်ပုံအသေးစိတ်လေးတွေကိုဆက်ပြောမှာပါဆရာအဲ့ဒီတော့အဓိကအကြဆုံးကိုတွင်းအင်္ကာစနစ်ကနေဘလို့စပြီးတော့လွဲချော်သွားတာကိုစပြီးတော့ရှင်းပြပေးပါလားဆရာကျွန်
တော်တို့ပြောမယ်ဆိုဘူအောင်ရောက်ပွဲအင်မတန်ရေးကြီးတာကျွန်တော်တို့ခန္ဓာကိုယ်အတွက်ကသူပဲထိန်းချုပ်ထားပြီးတော့အလုံးလုပ်ပြီးနေတာအဲ့တော့အေးတက်တာတွေဖြစ်လာပြီဆိုရင်အုံအောင်ကြံပင်ပန်းပြီးတော့နွမ်းကြီးသွားပြောကြတဲ့ဘူအာယုံရောအဖွဲ့ရဲ့လုပ်ငန်းဆောင်တာတွေကောင်းကောင်းမလုပ်နိုင်တော့ဘူးအေးတက်တာတွေကြာလာပြီညာလာပြီဆိုရင်ခနာကူကြီးတွေမှာရှိတဲ့သတင်းချက်လက်တွေဆက်ဆက်တာတွေခနာကူကြီးကိုပုံမှန်လှုပ်ရှားနိုင်အောင်လှုပ်ဆောင်နိုင်အောင်ခိုင်းတာတွေမကောင်းတော့ပျက်စီးလာတယ်အထူးဖြစ်ပြောရရင်အာယုံမဆိုင်နိုင်တော့တဲ့အတွက်အာယုံဆိုင်ရဖြစ်လာတယ်အစ်စ်တွေကိုမလေးလာနိုင်တော့ဘူးမမှတ်မိနိုင်တော့ဘူးခန္ဓာကိုယ်တဏှာမှာတစ်ခုဖြစ်တဲ့ဆိုရင်ဆက်သွယ်မှုတွေလုံးဝမလဲအခါမှာတဏှာနဲ့တဏှာအာယုံညောနဲ့ဆက်ဆက်ပြီးတဲ့အရာတွေချိတ်ဆက်တာတွေအားလုံးကနှောင့်နှေးပြီးတော့ကြတော့ ချိုးရင်းမှုတွေလွယ်လွယ်တချို့တွေဖြစ်လာစေတတ်ပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီစိတ်ပိုင်းဆိုင်ရာပြဿနာတွေဖြစ်စေတာကလည်းဒီဘူအာယုံကျော်အဖွဲ့တွေနဲ့ဆက်ဆက်နေတဲ့သဘောရှိတာမို့ဖြစ်ပုံအသေးစိတ်လေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းအရေးဖြစ်တာတွေများလာတဲ့အခါမှာစိတ်ပိုင်းဆိုင်ရာစွမ်းရည်တွေလည်းကြာလာပြီးတော့စိတ်ခံစားချက်တွေပုံမမှန်တာတွေဖြစ်လာတတ်ပါတယ်နော်ဆွေးမှုခေါ်တဲ့အရန်စိတ်တက်ကြသွားတာအရန်စိတ်ကြီးတက်လာတာတွေဖြစ်တတ်တယ်လို့ထုတ်ချက်ချက်ချတာတွေမှလည်းလွယ်တချို့တွေဖြစ်လာတတ်ပါဒါနဲ့မကကြီးထွင်ဆန်းတက်နိုင်တဲ့အစွမ်းတွေမရှိတော့ဘူးအဲ့တော့အရေးဖြစ်တာတိတ်ကြလာပြီးကြာတက်လာတဲ့ပူကြလာပြီးဆိုလို့ရှိရင်သူများမကြားတာတွေကြားလာတတ်တယ်သူများမမြင်တာတွေမြင်လာတတ်တယ်ဒါနဲ့မကဘူးစိတ်ကြစိတ်ကြွယောဂါဖြစ်တတ်တဲ့သူတွေဖြစ်ပူးတဲ့သူတွေဆိုလို့ရှိရင်နော်ဘိုင်ပိုလာဒီဆိုတာသမားတွေဆိုရင်စိတ်ကြွယောဂါဖြစ်အောင်နှုတ်ဆော့ပြီးတယ်လို့လုပ်ပြီးနိုင်ပါတယ်အဲ့ဒီမကောင်စိတ်ယောဂဝေဒနာအခန့်ရှိတယ်ဆိုရင်အဲ့ဒီအခန့်ရှိတဲ့ယောဂတွေအားလုံးကိုပို့ဆိုးလာအောင်အရေးပြက်ခြင်းကတွန်းပို့တတ်ပါတယ်။အဲ့ကျွန်တော်တို့နောက်ထပ်စိတ်ပိုင်းဆိုင်ရာအန္တရာယ်တွေပါရှိလို့ဆိုရင်စိတ်လိုက်မှန်ပါလုတ်တတ်တဲ့အကျုံမူကြီးပို့ပြီးတော့လုတ်တတ်တယ်။စိုးရင်စိတ်ကြီးညားလာတတ်တယ်။စိတ်ကြဝေဒနာတွေခံစားရတတ်တယ်။သံတရားလွန်စိတ်ကြီးဖြစ်ပြီးတော့ဂျုံမားလွန်တာတွေပေါ်ပေါက်လာတတ်ပါတယ်။ဒီအပြင်ကြောက်စရာကောင်းတာတော့မိမိကိုယ်ကိုမိမိသတ်သိလိုတဲ့အတွေးတွေဝင်လာတတ်တာမျိုးရှိပါတယ်။
ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီမတော်တဆထိခိုက်မှုတွေပုံများလာတာတို့ဒီဟန်ချက်ထိမ့်ဖို့ခက်ခဲနိုင်တာတွေအတွက်ရော
ဒီအရေးပြက်တာတွေများလာတဲ့အခါမှာနေခင်းနေပေမှာမိုက်ခရိုစလစ်လို့ခေါ်တဲ့နည်းနည်းလေးအိတ်တာမျိုးလေးတွေတမီးလေးတွေပေးပြီးတော့ငိုက်ငိုက်ကျသွားတာမျိုးစက္ကန့်ပိုင်းမိနစ်ပိုင်းငိုက်ငိုက်ကျသွားတာမျိုးတွေဖြစ်တတ်ပါတယ်။အဲ့လိုမျိုးငိုက်ငိုက်ကျသွားတာကိုကျွန်တော်တို့တွေကမသိဘူး။အတိပဲနဲ့နေခင်းမှာအဲ့လိုမျိုးဖြစ်လို့ရှိရင်ကျွန်တော်တို့ကအက်ဆီဒန့်ဖြစ်တာလို့ချော်လဲတာလို့အန္တရာယ်မျိုးမျိုးဖြစ်စေတတ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။ Now ဒီယောဂဘီးစနစ်ထိခိုက်တဲ့ပုံနဲ့ပတ်သက်လို့ရော
Immune system လို့ခေါ်တဲ့ယောဂဘီးစနစ်တွေက cytokine လို့ခေါ်တဲ့အပစ္စည်းတွေကိုထုတ်တာအရေးဝါမှထုတ်နိုင်ပါတယ်။ cytokine တွေထွဲမှအဲ့လိုလေပူကောင်းတယ်။အဲ့တော့အဲ့လိုမျိုး cytokine တွေမထုတ်နိုင်ဘူးဆိုရင်ခန္ဓာကိုယ်ကပြင်ပအာဏိဝင်လာမဲ့ယောဂပိုးတွေမျိုးစုံကိုပြန်ပြီးတော့မတိုက်ခိုက်နိုင်တဲ့အခြေမျိုးဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီစီဂျိုနဲ့နှလုံးတို့သွေးတိုးတို့လေဖြတ်တာတွေဖြစ်စေပုံတွေကိုလည်းဆက်ရှင်းပြပေးပါလားဆရာကြီး
ဒီအရေးသက်တာများလာတဲ့အခါမှာခန္ဓာကိုယ်ရဲ့ဒီကော်တီဇောကြီးထွက်များတဲ့တွေ့အင်ဆူလင်ကိုဆဲလ်တွေခန္ဓာကိုယ်တရှူးတွေကသုံးတဲ့နေရာမှာတောင့်ခံထားတာတွေများလာတဲ့အတွက်အင်ဆူလင်ကိုအသုံးပြုတဲ့အသုံးပြုမှုကမကောင်းမှုဖြစ်တယ်အဲ့တွေးထဲမှာအချို့ဓာတ်တွေများလာရင်များလာရင်နဲ့စီဂျိုသွေးဂျိုတွေလည်းဖြစ်လာစေတတ်ပါတယ်။နောက်တစ်ခုကတော့နှလုံးနဲ့သွေးကြောအဖွဲ့အစည်းအရေးသက်တာများလာတဲ့အခါမှာခန္ဓာကိုယ်အချို့ဓာတ်တွေသွေးပေါင်းခြင်းတွေသွေးပြားတွေကမောက်ကမဖြစ်လာတယ်ခန္ဓာကိုယ်မှာရှိတဲ့ရောင်ရမ်းစေတတ်တာတွေပို့ပြီးတော့ဆိုးလာစေတတ်ပါတယ်။အဲ့ဒါကြောင့်မလို့ပဲခန္ဓာကိုယ်ကပြည့်ရင်ပြင်ရမယ့်ဟာတွေမှာနှလုံးကိုသွေးကြောတွေကိုမှကောင်းကောင်းပြန်ပြီးတော့ပြင်ဖို့ဒဏ်ရာတွေရှိလို့ရှိရင်မြန်မြန်ကောင်းလာဖို့ဆိုတာအရေးဝါဖို့လိုကိုလိုအပ်ပါတယ်အဲ့တော့အရေးမဝါဘူးဆိုလို့ရှင်နှလုံးနဲ့သွေးကြောအဖွဲ့အစည်းမှာလာပြီးတော့ထိခိုက်ကြတော့နှလုံးနဲ့သွေးကြောအဖွဲ့အစည်းမှာယောဂါတွေမျိုးမျိုးဖြစ်စေတတ်ပါတယ်ဒါနဲ့မကောင်း heart attack လို့ခေါ်တဲ့နှလုံးတိုက်ခိုက်မှုခံရတာပြီးချုပ်လို့ခေါ်တဲ့လေထက်တာတွေလည်းဖြစ်စေတတ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအရေးပြက်လို့ရှိရင်ဒီပုံမှန်စားပုံတောက်ပုံကိုထိခိုက်စေပြီးတော့အဝလွန်တာအတွက်တော့ဆရာဒီဟော်မုန်းတွေကမောက်ကမဖြစ်တာကိုအရင်ရှင်းပြခဲ့တဲ့ခါကျတော့နောက်ထပ်ရောရှင်းပြစရာရှိသေးလားဆရာ။
အဲ့တော့အစာချေအင်္ဂါစနစ်ပေါ့လေဒီ digestive system မှာဆိုရင်လည်းအဲ့လိုပဲအရေးပြက်တဲ့ခါကျတော့ ghrelin လို့ခေါ်တဲ့ hormone တွေထွက်တယ်။အဲ့တော့ ghrelin လို့ခေါ်တဲ့ hormone ကစားခြင်းစိတ်ကိုနှုတ်ဆွပေးတယ်။အဲ့တော့ပူစားတယ်။သူတို့ငြေတမ်းပြောတယ်။အရေးပြက်တဲ့သူတွေကညည ghrelin တွေထွက်တဲ့အတွက်ညညမှာထထစားတယ်။ထထစားတဲ့အတွက်အစာတွေလုံပြီးတော့အဝတွေကျွန်းသွားတယ်။အဲ့တော့အရေးပြက်တဲ့အတွက်လေ့ကျင့်ခန်းတွေလုပ်ဖို့အတွက်သူမလုပ်နိုင်တော့ပင်ပန်းတယ်။ပင်ပန်းတဲ့အတွက်ခန္ဓာကိုယ်လှုပ်ရှားမှုတွေပိုနည်းလာတယ်။ပူနေလာတဲ့အတွက်ခန္ဓာကိုယ်ကအလေးစိမ့်ကြီးပိုတက်လာတယ်။ပိုတက်လာတဲ့အပြင်ကြွက်သားတွေဖွံ့ဖြိုးမှုဝင်ကဲညော့နေအောင်လုပ်တယ်လို့ဖြစ်သွားစီပါ
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကဒီလေမှုကိစ္စမှာစိတ်မပါတာနဲ့ပတ်သက်လို့ရော
Endocrine system မှာတော့အိပ်စက်ခြင်းနဲ့ဟော်မုန်းတွေထုတ်လုပ်ခြင်းကဆက်ဆက်နေတယ်။ဥပမာဆိုရင် testosterone လို့ခေါ်တဲ့ယောက်ျားဟော်မုန်းထုတ်လုပ်တာကျွန်တော်တို့အနည်းဆုံး3နာရီလောက်ဇက်တိုက်အေးဝဝအိပ်လိုက်ရမှတနည်းကြထွက်တဲ့လောက်ထွက်တယ်။ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ RM ပထမဆုံး RM အချိန်ကိုရောက်တဲ့အချိန်မှာတချို့ဆိုရင်ကောင်းကောင်းထုတ်တယ်။အဲ့လိုမျိုးပဲနဲ့မကြာခဏ no နေတယ်။အရေးကမွားတော့ဆိုရင်ယောက်ျားဟော်မုန်းထုတ်လုပ်မှုကအနှောက်အယှက်တွေဖြစ်ပြီးတော့အဲ့ဒီဟော်မုန်းကြောင့်ရမယ့်အကျိုးကျေးဇူးတွေကျွန်တော်မရနိုင်တော့ပါဘူး။ဒါနဲ့မကောင်အဲ့လိုအရေးပြက်တယ်ဆိုတဲ့ဒီမှာ growth hormone လို့ခေါ်တဲ့ကြီးထွားစေတဲ့ဟော်မုန်းထုတ်လုပ်မှုလာပြီးတော့ထိခိုက်တယ်။အထူးသဖြင့်ကလေးတွေလူမျိုးပေါက်အပြူပေါက်အရွယ်တွေဆိုလို့ရှိရင်ကြီးထွားတဲ့အောင်ကြီးထွားတော့ဘူး။ကြွက်သားတွေဖွံ့ဖြိုးမှုတွေပြန်နဲ့ cell တွေ tissue တွေဖွံ့ဖြိုးမှုတွေအထူးထက်ဖြစ်ပါတယ်။ ပီဂျူဂရီကလင်းကနေပြီးတော့ growth hormone တွေတစ်တိုက်ဖြန့်နေရမယ်ဒါမဲ့အိတ်ဆက်ချင်းနဲ့နေ့တင်ခံတွေပုံမှန်လုံနိုင်မှဒီ hormone တွေကကောင်းကောင်းထွက်ပြီးတော့ခန္ဓာကိုယ်အတွက်အကျိုးရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးပြတ်တာနဲ့ပတ်သက်နေတဲ့ဒီကိုရင်းကစနစ်ထိခိုက်မှုရော
အသက်ရှူလမ်းကြောင်းစနစ်မှာလည်းအိတ်ဆက်ချင်းနဲ့ဆက်ဆက်နေပါတယ်ညညမှာအသက်ရှူရက်ရက်သွားတဲ့ယောဂမျိုးရှိတဲ့သူတွေဆိုရင်အရေးကမဝတော့ဘူးအေးပြက်တာတွေများလာတဲ့အခါမှာအဆုတ်ကယောဂဗုဒ္ဓံတွေကိုမခံနိုင်ဘူးအေးမိတာတို့တုတ်ကွေးဖြစ်တာတို့ဆိုတာမျိုးတွေလွယ်တကူဖြစ်သလိုကြာလာတဲ့အခါမှာနာတာချီအဆုတ်ယောဂတွေမျိုးစုံနဲ့ဖြစ်စေတတ်ပါ
ဘူးဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဆွေးနွေးတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့တိုင်းသားဒေသတွေကနေပြီးတော့ထူးခြားဖြစ်စဉ်တွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် Fever Window သားတွေကစူးစီးတင်ဆက်ထားတာပါ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝါမြို့တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့အရက်ပတ်ဖွဲ့စည်းတွေကတောင်းဆိုလိုက်ပါတယ်။တမတော်လုပ်ငန်းပိုင်ထုတ်ကုန်တွေကိုဝယ်ယူသုံးစွဲခြင်းမပြုလုပ်ဖို့ကရင်အမျိုးသမီးအစည်းအရုံး KWO ကတိုက်တွန်းထားတဲ့ဆိုတာနဲ့ချင်းပြည်နယ်ပလောဝါမြို့နယ်မှာဆန်တဲ့ကုန်စည်စီးဆင်းမှုတွေမရှိတော့တာကြောင့်ဒေသခံပြည်သူတွေဟာစာဝတ်နေရေးခက်ခဲနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအင်တာနက်အပိတ်ခံထားရတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့တွေမှာအင်တာနက်လိုင်းဖွင့်ပေးဖို့နဲ့လက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကလေးတငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့ကာကွယ်စောင့်ရှောက်ပေးဖို့အရက်ဖက်အဖွဲ့အစည်း100ကျော်ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်အဲ့ဒီကြေညာချက်ကိုဖေဖော်ဝါရီလ18ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးချင်းပြည်နယ်ငင်းချမ်းရဲ့အလို့အဖွဲ့မြန်မာနိုင်ငံဆိုင်ရာတိုင်းသားတောင်တူလေဓမ္မများတပ်မက်ကရှမ်းပြည်နယ်ဘကိုးရွတ်စင်တာအပါအဝင်မြို့အရှူကမန်နဲ့ရခိုင်အရက်ဖက်ဖွဲ့စည်း105ဖွဲ့ကတောင်းဆိုလိုက်တာပါ
တမတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တပေးမှောက်တဲ့အနေနဲ့တမတော်လုပ်ငန်းပိုင်ထုတ်ကုန်မှန်သမျှဝယ်ယူသုံးစွဲခြင်းမပြုလုပ်ဖို့ကရင်မျိုးသမီးစည်းရုံး KWO ကနေအခုလ18ရက်နေ့မှာထုတ်ပြန်ချက်ထုတ်ပြီးတိုက်တွန်းလိုက်ပါတယ်တမတော်အနေနဲ့မြန်မာပြည်တွင်းမှာရှိတဲ့တိုင်းသားပြည်သူတွေပေါ်မှာလူခုရေးချိုးဖောက်မှုတွေအခုချိန်အထိပြုလုပ်လျက်ရှိပြီးတမတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုဝယ်ယူသုံးပြုလျင်လူခုရေးချိုးဖောက်မှုနဲ့တမတော်ကိုအားပေးထောက်ခံရာရောက်တဲ့အတွက်အားပေးဝယ်ယူခြင်းမပြုလုပ်ဖို့တောင်းဆိုခြင်းဖြစ်တယ်လို့ KWO သွင်းမှုနော်ကညောဖောကပြောပါတယ်။ဒါ့အပြင်တိုင်ယုံတွေနိုင်ငံတကာလှူရှင်တွေအနေနဲ့လည်းသူတို့ရဲ့ဝင်ငွေတွေကိုတမတော်စီးပွားရေးလုပ်ငန်းထံမရောက်စေဖို့အတွက်ဝင်ငွေတွေကိုလည်းမူဝါဒအချမှတ်ရေးဆွဲဖို့ကို KWO ကတောင်းဆိုထားပါတယ်။
မွန်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်နေတဲ့လုပ်ငန်းတန်တာကိစ္စတွေရဲ့ရွေးချယ်မှုမူဝါဒအစီအမံတွေကိုသိရှိလိုတဲ့မေးခွန်းနဲ့ဆက်လျင်းပြီးတန်တာလုပ်ငန်းဆောင်ရွက်မှုနဲ့ပတ်သက်လို့အကတိတက်ရောက်မှုရှိမရှိအကတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံတင်ပြီးစစ်ဆေးသင့်တယ်လို့လွတ်တော်ကိုယ်စားလှယ်ဦးမင်းထင်အောင်ဟန်ကပြောပါရယ်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်လက်ထက်မှာတန်တာအောင်ကုမ္ပဏီတချို့ကိုဝန်ကြီးချုပ်နေအိမ်မှာရွေးချယ်မှုရှိခဲ့ကြောင်းသတင်းမီဒီယာတွေကို၎င်းကရှင်းလင်းပြောကြားပါရယ်ပြီးခဲ့တဲ့နာနဲ့အတွင်းစက်သိန်း100နဲ့အထက်အသုံးပြုရတဲ့စီမံကိန်း၅ခုကိုမွန်ပြည်နယ်အစိုးရကတည်နာမခေါ်ပဲလောက်ကင်ဆောင်ရွက်ခဲ့ကြောင်းမွန်ပြည်နယ်စည်ရင်စစ်ချုပ်ဒေါ်သိန်းသိန်းဦးကလွတ်တော်ကိုတင်ပြခဲ့ပါတယ်
ချင်းပြည်နယ်ပလောဝမြို့တပတ်ကမ်းမှာရှိတဲ့အောက်မီးလဲဝကျေးရွာမှာဖေဖော်ဝါရီလ18ရက်နေ့ည8နာရီကျော်ကျော်လောက်မှာလက်နက်ကြီးကြီးကြားရောက်ပွားကွဲမှုကြောင့်အသက်14နှစ်အရွယ်6တန်းကျောင်းသားတို့ထိခိုက်ဒဏ်ရာရရှိပြီးပလောဝမြို့ပြည်သူ့စစ်ရုံးကိုစေကူသမှုခံယူနေရပါတယ်တန်ရာရရှိသူဟာအောက်မီလက်ဝချေးရွာနေဥဖွေလောသားမောင်ကျော်သေးဦးဖြစ်ပြီးတော့ညာ၈နိုင်ကျော်ကျော်လောက်မှာလက်နက်ကြီးကြီးကြားရောက်ပွားကွဲလို့ကြီးစံပိုင်းစားကြောက်ဥကောင်းထိမှန်ခဲ့ပါတယ်အဆိုပါလက်နက်ကြီးကြီးကြားရောက်ပွားကွဲမှုကြောင့်အောက်တဲမောဝချေးရွာသားတွေဟာကြောက်လန့်ပြေးနေရပြီးအဲ့ဒီညကလေးကပလက်ဝမြို့ကိုရွာလုံးကျွတ်ထွက်ပြေးခဲ့ရတယ်လို့ပလဝသေတာခံတွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလဲချမ်းမြို့နယ်ထဲမှာကြောက်မီတွေတူးဖော်ရေးအတွက် ဝမ်ပန်ပီတုစစ်ကနေတရခိုင်ရွာသားတွေကိုခေါ်ယူဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကလဲချားမြို့နယ်အတွင်းနှောင်ရဆိုင်ရွာနယ်ဝမ်ပန်ရွာကြားမှာကြောင်မီတွေတူးဖော်ဖို့အတွက်ဝမ်ပန်ပီတုစစ်ခေါင်းဆောင်ခူဒေါနာကိုရိုင်ရွာသားတွေကိုနှောင်ရဆိုင်ဘုံကြီးကျောင်းမှာခေါ်ယူတွေ့ဆုံဆွေးနွေးခဲ့တာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဒေသခံအကြိုက်ကပြောပါရယ်။ဝမ်ပန်နဲ့နှောင်ရဆိုင်ရွာကရွာသားတွေကတော့ကြောင်မီတွေကျောင်းတဘာဝပတ်ဝန်းကျင်နဲ့စိုက်ပျိုးရေးအတွက်မြေရချောင်းရထိခိုက်မှာကိုစိုးရိမ်နေကြောင်းတဘောမတူနိုင်ဘူးလို့ပြောဆိုခဲ့ပါတယ်။တကယ်လို့ဒေသခံတွေတဘောမတူရင်တက်ဆိုင်ရာအစိုးရဌာနစီမှာစတင်ပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြည်သူ့စစ်ခေါင်းဆောင်ကပြောဆိုကြောင်းအစိုက်ကပြောပါတယ်။လွိုက်တိုင်လျန်ဌာနချုပ်ကနေခွဲထွက်ပြီးအစိုးရတပ်ထံမှလက်နက်ချခဲ့တဲ့တပ်မဟာ958ရဲ့အတွင်ပြောင်းပြည်သူ့စစ်တပ်ဖွဲ့ဖြစ်ပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာစစ်တပ်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာတဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလောဝါမြို့နယ်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုပြေးဆွဲနေတဲ့လိုင်းဆွဲဆက်လီတွေမပြေးဆွဲတာအခုဆိုရင်နှစ်ပတ်ကျော်လာပါပြီ။ဒါကြောင့်ပလောဝါမြို့နယ်မှာဆန်တဲ့ကုန်းစည်စီးဆင်းမှုမရှိတော့တာကြောင့်ဒေသခံပြည်သူတွေဟာစားဝတ်နေရေးခက်ခဲတဲ့အခြေအနေဖြစ်နေရပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ပေးထားပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ3ပိုင်းကစလို့ကြောက်တော်ဖက်ကနေပလောဝမြို့နယ်ကိုစာနဲ့တခြားလူ3ကုန်စားတောက်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတော့တာကြောင့်အခုလက်ရှိမှာဆန်ဆိုင်အများစုကရောင်းစရာစာမရှိတော့ပဲဆိုင်ပိတ်ထားရပြီးတခြားစားတောက်ကုန်နဲ့လောင်စာဆီဈေးနှုန်းမှလည်းနှစ်ဆခန့်မြင့်တက်နေပြီလို့ပလောဝမြို့နယ်လူမှုပရဟိတကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်ကျွန်တော်ည
ီရအတော့ပေါ့ဗျာဒီမှာဝေးရမရှိတော့ကျွန်တော်တို့လိုင်းသက်လီမထွက်တာလေအပက်လောက်ရှိနေပြီအဲ့ဒီအပြင်ကိုကုံစုကုံ၆ပေါ့ဗျာဟောကငါ၆တွေရအစဟိုကျက်ဥကြီးကအစပေါ့နော်ဒီမှာဝေးစရာမရှိဘူးဟိုဆန်ကြီးကလေကျွန်တော်တို့ဝေးစရာမရှိတော့ဆန်ရောက်တဲ့ကုံကြီးတွေကလေအနာယူနေတယ်ပေါ့ဗျာဘယ်တော့ပြပတ်သက်ရှိပြီလေဝေးစရာမရှိဘူး
အခုလက်ရှိပလောဝမြို့ပေါ်မှာကျက်ဥတထောင်ဖိုးလေးလုံးဓာတ်စီတကာလန်1000ကျပ်စံတအိတ်3000ကျော်ကွင်းရွက်တပိတ်တာ1000ကျပ်အထိမြင့်တက်သွားခဲ့ပြီးတကယ်လို့ဆက်လီလိုင်းတွေအ мян ဆုံးပြန်မပြေးဆွဲနိုင်ဘူးဆိုရင်ရက်ပိုင်းအတွင်းရိတ်ခါတွေပြတ်လတ်သွားနိုင်တယ်လို့လည်းသူကပြောပါတယ်ကြောက်တော်နဲ့ပလောဝမြို့အကြားကလတာမြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့လိုင်းဆက်လီသမားတွေဟာတိုက်ပွဲကြောင့်မသွားလာရဲကြတာဖြစ်တယ်လို့ပလောဝမြို့ဒေသခံဆက်လီသမားကပြောပါတယ်
ဟုတ်ကဲ့လေတော်တော်ဆက်ပါသွားလို့မရဘူးငါတက်စလုံးကိုကြောက်နေရတော့တက်ပွေးဆိုတော့အာဒီကိုကြားရတယ်တက်ကိုကြားရတော့နှစ်တက်ပွေးကြီးလို့နင်းနေမသွားရတာမမအဲဘာပဲခံလို့တာဟုတ်ဗျာ
လောင်စာစီလဲရှားပါလာတဲ့အတွက်ရခင်ကပလောဝမြို့ကိုတညလေးနိုင်နှုန်းလက်စစ်မီးပေးရကနေအခုအခါတနိုင်လျှော့ချပြီးသုံးနိုင်တာလက်စစ်ဌာနကပေးနိုင်တော့တဲ့အခြေအနေမှာရှိနေပါတယ်အခုကိစ္စနဲ့ပတ်သက်ပြီးချင်းပြင်းနဲ့အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့ပြည်ထောင်စုအစိုးရအဖွဲ့ကိုတင်ပြထားတယ်လို့ပြောပါတယ်ဒီ
မှာဖြစ်တဲ့နေရာဆိုတော့တော်တော်တော့လောကနိုင်ငံကခက်ခဲတဲ့အနေအထားတော့ဖြစ်ပါတယ်ဒီစီမှာလည်းလက်ရှိကတော့တက်စက်ဖက်အပြန်လန်းဒီတိုက်ပွဲတွေကလည်းဟိုချီပြီးမရဒီလိုဖြစ်တဲ့အတွက်ကျွန်တော်ကျွန်တော်ပြင်းနေဆိုအနေနဲ့လုပ်ဖို့ခက်ခဲတဲ့အနေအထားပါပြည်တော်စုကပဲလုပ်ပြရမှာအဖြစ်ဖြစ်တယ်
ပလဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်ဘက်ကစာနယ်ကုန်းစည်တွေကိုအဓိကမိခိုအားထားနေရပြီးရေလန်းကျောင်းကိုအဓိကအသုံးပြုကြပါတယ်။လက်ရှိမှာတော့ညမထွက်ရအမိန့်ထုတ်ပြန်ထားပြီးအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတဲ့အခြေအနေတစ်ခုဖြစ်နေပါတယ်
။ဆက်ပြီးတော့ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာရှိတဲ့လုံစုစစ်ဆောင်စခန်းကစစ်ဘေးရှောင်တွေနေရပြန်ရေးမဖြစ်နိုင်သေးတာကြောင့်အခြေချနေထိုင်နိုင်ရေးမြေနေရာတစ်ခုစီစဉ်ပေးဖို့စစ်ဆောင်တွေကတောင်းဆိုခဲ့ပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကတင်ဆက်ပေးပါမယ်ရှင
်။ကချင်ပြည်နယ်ပူတာအိုမြို့မှာရှိတဲ့လုံဆုပ်စစ်ဆောင်စခန်းမှာလူဦးရေ280ကျော်ရှိနေပြီးအများစုကမူလနေရရင်းကိုပြန်လည်နေထိုင်ဖို့လုံးဝမဖြစ်နိုင်သေးသလိုလက်ရှိနေထိုင်တဲ့မြေနေရာမှာလည်းနေရာခက်ခဲရှိလာတဲ့အတွက်နေရာတည်တစ်ခုစီစဉ်ပေးစီရှင်တယ်လို့စစ်ဆောင်စခန်းတာဝန်ခံဥဖုံထိန်ကပြောပါရယ
်။တော်လေးခက်မှန်တဲ့မူလဒေသကိုပြန်ဖို့ဆိုတာတော့ဆင်ပါ။ဘာကြောင့်လဲဆိုတော့တို့ကအဲ့ဒီသူတို့ရွာကိုသွားမယ်လမ်းကရေချောင်းတလမ်းလေးရှိတယ်။အဲ့တော့ခုနပြောသလိုပေါ့အဲ့ဒီရေလမ်းဆက်လေစိတ်ကတို့စိတ်မှာကျတော့သူကတက်စကန်းတည်ထားတာတိတ်မစားသေးဘူး။ပြီးတော့အဲ့တက်စကန်းကလေဘယ်လိုဟောမလဲ။ပြန်ဖြေပေးမယ်ပုံမပေါ်ဘူးလေနော်။ဒါကြောင့်သူတို့ကအဲ့ဒီဘက်ကိုပြန်ဖို့တော့ခက်မယ်ထင်တယ်ပဲ။ဒါကြောင့်ကျွန်တော်တို့ကသူတို့အတွက်ပြန်လည်နေရာချထားရေးလုပ်ဖို့အတွက်ပေါ့နော်။သူမြေတောင်းထားတာရှိတယ်။
ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ရုံးချုပ်ကိုဖေဖော်ဝါရီလ6ရက်နေ့ကစစ်ဆောင်တွေအတွက်မြေနေရာစီစဉ်ပေးရေးပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရထံတင်ပြပေးရန်တောင်းဆိုထားတယ်လို့ဥဖုံထိန်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီ KPC ဆိုက်ရနေအများပိုင်းတလူကြီးတယ်ဆိုတော့ကျွန်တော်တို့ကလည်း KPC ကိုစာတင်ထားတယ်ဝန်ကြီးချုပ်အနေနဲ့မြေနေရာပေးဖို့အတွက်တောင်းဖို့ပေါ့နော
်လုံဆုပ်စစ်ဆောင်စခန်းမှာအင်တာစု62ခုရှိပြီးလူရင်280ကျော်နဲ့ကလေးငယ်နဲ့တက်ကြီးရွယ်ဦးအယောက်150ထက်မှရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်လုံဆုပ်စစ်ဆောင်စခန်းကစစ်ဆောင်တွေကတော့ပူတာအိုခရိုင်တွင်းမှာရှိတဲ့မြို့နယ်၃မြို့နယ်ဖြစ်တဲ့မချမ်းပေါ်ပူတာအိုခေါလံဘူးမြို့နယ်တို့ကမပြုံးကြီးရွာအင်ကာကားကြီးရွာအင်ဖြီကားကြီးရွာဖကန်းရံကြီးရွာနဲ့နှင်းတန်ကောင်ကြီးရွာတို့ကရွာသားတွေဖြစ်ကြပါတယ်မချမ်းပေါ်မြို့နယ်အင်ကာကားကြီးရွာနေစစ်ဆောင်လာတဲ့တော်ထုမိုင်ကတော့
ကျမတို့ကဟိုဘက်ပြန်မယ်ဆိုနဲ့နောက်ရောအဲ့လိုမျိုးပဲစစ်ဖြစ်လာမှာကိုကျမတို့ကအမေရန်တွေးမိတယ်ဒီမှာအဲ့လိုမျိုးခြံတွေပေးတော့ဒီမှာနေတော့အခုအဆင်ပြေတာပေါ့
လုံဆုပ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဆောင်တွေဟာ2013ခုနှစ်ကတည်းက၎င်းတို့ရဲ့နေရာကြေးရွာတွေနဲ့အနီးတဝိုက်တပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့စီးရဲသိမ်းမှုတွေကြောင့်နေရာစွတ်ခွာထွက်ပြေးလာကြတာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့တွေမှာအင်တာနက်လိုင်းဖွင့်ပေးဖို့နဲ့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာကလေးတငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့ကာကွယ်စောင့်ရှောက်ပေးဖို့အတွက်အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်တမရောပိုင်းစီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တပိတ်မောက်တဲ့အနေနဲ့နိုင်ငံတော်လုပ်ငန်းပိုင်ထုတ်ကုန်မှန်မြဝယ်ယူသုံးစွဲခြင်းမပြုဖို့ကရင်အမျိုးသမီးအစည်းအရုံး KWO ကနေတိုက်တွန်းထားပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနှားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်ဒေတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြမှာပ
ါ။ပြည်တွင်းကနောက်ဆုံးထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသစ်ရောနေသွားတဲ့အတွက်အထက်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ပိုတက်ပြည့်ရေးမှာစူးစမ်းပန်းစားဆောင်ရွက်စရာတွေရှိနေစေဖြစ်တဲ့အကြောင်း WHO ရဲ့ညွှန်ကြားမှုချုပ်ကပြောဆိုထားတာပါ။ချိန်နဲ့မှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာဥပပြည်နယ်မှာနောက်ထပ်သေဆုံးသူ115ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူရေအတွက် 2233 ယောက်ထိရှိတော့ပါပြီ။ကူးစက်သူလူနာအသစ်ကတော့417ယောက်ရှိတယ်လို့လည်းပြည်နယ်ကျန်းမာရေးကော်မရှင်ကတောက်ချနေမှာပဲသတင်းထုတ်ပြန်ထားပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတူလည်းဖြစ် Republican Party အတွက်လုံဆောင်ပေးနေသူတူလည်းဖြစ်တဲ့ Roger Stone ကို2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းရဲ့စူပတ်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကိုလိမ့်လဲထွက်ဆိုခဲ့မှုနဲ့ပြည်သူတရားသူကြီးကကြာသပတေးနေ့မှာထောင်ဒဏ်3နှစ်ခွင့်ပြုပြည်တံချမှတ်လိုက်ပါတယ်။ဒါဆိုရရှင်တွေကသူ့အမှုအတွက်အနည်းဆုံးထောင်ဒဏ်9နှစ်ကနေ9နှစ်ထိကြာခံဖို့အကြံပြုတင်ပြခဲ့တာရဲ့ထောက်ဝဲလောက်သာရှိခဲ့တာပါ။ဒီလိုဆိုရရှင်တွေရဲ့အကြံပြုချက်ကိုကျကုနိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကပြဖြစ်လိုက်တာကြောင့်တရားစီရင်ရေးမှာနိုင်ငံရေးရာစုဖက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့တာပါလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်နဲ့အဆက်ပြတ်ဖို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights ကဩစတြေးလျနိုင်ငံကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာဩစတြေးလျသံမကြီး Andrew Faulkner အနေနဲ့ဇန်နဝါရီလ29ရက်နေ့တုန်းကကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာရိုဂျာရီပေါ်ကြီးလေးတဲ့လူခွေချုပ်ပမှုတွေအတွက်တာဝန်ရှိတဲ့စစ်ကောင်းဆောင်တယောက်ရဲ့လုပ်ရက်ကိုလှလှရွှေရောက်တဲ့အကြောင်း HRW ကပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။တောက်ချန်ဒီမနေ့ပဲ6990ထုတ်လွှင့်တဲ့ VOA စီစဉ်ကိုလိုင်းလိုမီတာ30.40 48နဲ့လိုင်းလိုမီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာပါသရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.